Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိမြခင်ဗျာဧပြီလ4ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ32နဲ့လိုင်းနိုမီတာ51တို့အပြင်လိုင်းလိုက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်နားဆင်လို့ရနိုင်ကြပါတယ်ခင်ဗျာစီစဉ်မှုဖြစ်နေကျွန်တော်ဇောင်းလိုင်းကဆောင်ရွက်ပေးတော့မှာပါဒီကနေ့မှာသောရရှင်တို့နားဆင်ကြရမယ့်ထိတ်တန့်ရောက်သတင်းတွေမှာဆိုရင်တော့အမေရိကန်အစိုးရတာဝန်ရှိသူတွေနဲ့ဆွေးနွေးဖို့ NUG အစိုးရအစိုးရကိုယ်စားလှယ်အဖွဲ့ဝါရှင်တန် DC မြို့ကိုရောက်ရှိနေပါတယ်ယူကရိန်းအစိုးရကိုယ်စားလှယ်နဲ့ရုရှားအစိုးရကိုယ်စားလှယ်အဖွဲ့တွေဗီဒီယိုကားတစ်ဆင့်တောက်ကြံတွေကထပ်မံဆွေးနွေးကြကြပါတယ်ဒီနေ့ကနေ့ကကျင်းပတဲ့ Grammy ဆုပေးပွဲမှာဘက်ဆုံအမှုပညာရှင်John Baptiste နဲ့ Cell Icon Sonic အဖွဲ့တို့အကောင်းဆုံးတက်ပြဆုတွေအသီးသီးရသွားကြပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွင်နေပြင်သတင်းပေးပို့ချက်တွေမှာဆိုရင်တော့
American အစိုးရအနေနဲ့မြန်မာနိုင်ငံအထူးဖြင့်နောက်က NUG တို့နော် NUCC တို့နော် ERO တို့ကူညီမယ်ဆိုတဲ့အကူအညီတွေသူတရားဝင်ထုတ်ဖော်ပြောကြလာတယ
် Washington DC မြို့ကိုရောက်နေတဲ့ NUG လူအခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းနဲ့တွေ့ဆုံမေးမြန်းထားတဲ့သတင်းပေးပို့ချက်အပြည့်အစုံကိုဥစွာနားဆင်ကြရပါမယ်။အဲဒီနောက်မှာတော့မုံရွာထောင်ဆန္ဒပြပွဲအကြမ်းဖက်ဖြိုခွဲခံရတဲ့အခြေအနေ၊ကရင်ပြည်နယ်ကော့ကရစ်မြဝတီလမ်းမကြီးမှာဖြစ်နေတဲ့တိုက်ပွဲနောက်ဆုံးအခြေအနေနဲ့လက်ရှိမြန်မာနိုင်ငံရဲ့အကြတဲ့ပြည်လဲရေး NCA အပြည့်အရလက်မှတ်စာချုပ်ကိုလက်မှတ်ထိုးထားကြတဲ့အဖွဲ့တွေကဘလို့ဆောင်ရွက်နေကြသလဲဆိုတဲ့သတင်းပေးပို့ချက်တွေနားဆင်ကြရပါမယ်။အဲဒီနောက်မှာအပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့သတင်းတော်မဆုစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်နဲ့တက်တိုင်အောင်သတင်းလွှာတို့ကိုတင်ဆက်ပေးသွားမှာပါ။ဒါရီမတင်ဆက်ခင်အခုအရင်ဆုံးတော့နောက်ဆုံးရထားတဲ့သတင်းတွေကိုဥတ္တမောင်တန်းနဲ့နန်းလောင်တို့ကပြောပြကြပါမယ်ခင်ဗျာ
။အမေရိကန်အစိုးရတာဝန်ရှိသူတွေနဲ့ဆွေးနွေးဖို့အတွက်မြို့သားညီညွတ်ရေးအစိုးရအစိုးရကိုယ်စားလှယ်အဖွဲ့ဟာဝါရှင်တန် DC ကိုတနင်္ဂနွေနေ့ကရောက်ရှိလာခဲ့ကြပါတယ်။ကိုယ်စားလှယ်အဖွဲ့ကိုလူခွေရေးဝန်ကြီးဦးအောင်မျိုးမင်းကဦးဆောင်ပြီးအဖွဲ့ဝင်အဖြစ်ဒုတိယနိုင်ငံခြားရေးဝန်ကြီးဦးမိုးစောဦးကလိုက်ပါလာပါတယ်။မြို့သားညီညွတ်ရေးအတိုင်းအမံကောင်စီကချမှတ်ထားတဲ့ Federal Democracy ပရိသတ်လူသားချင်းစာနာထောက်ထားရေးအပါအဝင် NUG အစိုးရဆောင်ရွက်နေတဲ့အစီအစဉ်တွေနဲ့အမေရိကန်ကထိန်းချုပ်ထားတဲ့မြန်မာနိုင်ငံရဲ့ငွေကြေးကိစ္စကိုလည်းဆွေးနွေးမှာဖြစ်တယ်လို့ထုတ်ပြန်ချက်ကပြောပါတယ်။ဒီထက်မှတရားမဝင်စစ်ကောင်စီကြောင့်ဖြစ်ပေါ်လာတဲ့လူခွင်ရေးနဲ့လူသားချင်းစာနာထောက်ထားရေးဆိုင်ရာအကြက်တဲ့ကိစ္စတွေကိုတင်ပြတဲ့အခါဒုက္ခသည်တွေနဲ့ IDP ခေါ်ပြည်တွင်းနေရစွန့်ခွာထွက်ပြေးကြသူတွေရဲ့လိုအပ်ချက်တွေလည်းပါဝင်မှာဖြစ်ပါတယ်လူခွင်ရေးချိုးဖောက်မှုတွေအတွက်နိုင်ငံတကာဒေသဆိုင်ရာနဲ့ပြည်တွင်းမှာတမျိုးသားလုံးဆိုင်ရာတရားမျှတမှုရန်ရာတရက်ဖော်ဆောင်မှုအတွက်လည်း NUG အစိုးရကကတိကဝတ်ပြုထားပြီးသားဖြစ်တာကို NUG ရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒီတဲ့အပြည့်စုံကိုအစီအစဉ်နောက်ပိုင်းမှာကြားကြရမှာပါပြီးခဲ့တဲ့အင်္ဂါနေ့ကယူကရိန်းနဲ့ရုရှားတို့ဟာတူရကီနိုင်ငံအစ္စတန်ဘူမြို့မှာမျက်နှာချင်းဆိုင်ဆွေးနွေးခဲ့ကြပြီးတဲ့နောက်တောက်ကြနေ့ကဗီဒီယိုနဲ့ထပ်မံဆွေးနွေးခဲ့ကြတယ်လို့ယူကရိန်းသမ္မတရုံးကပြောပါတယ်ဒုတိယဆင့်မှာနှစ်နိုင်ငံနိုင်ငံခြားရေးဝန်ကြီးတွေတွေ့ဆုံနိုင်ရေးအတွက်လိုအပ်တာတွေကိုလှုပ်ဆောင်နေတယ်လို့တူရကီနိုင်ငံခြားရေးဝန်ကြီးမေဗလုချိုးရှိုလိုကကြားသာပတင်းနေ့ကရုပ်ပြင်သံကြားအင်တာဗျူးမှာပြောပါတယ်ရုရှားကဂရိပေးထားသလိုပဋိပက္ခတွေကိုညှော့နှဲသွားအောင်မဆောင်ရွက်နိုင်သေးတာကိုလည်းသူကအတိမတ်ပြုပြောသွားခဲ့ပါတယ်။တူရကီဆွေးနွေးပွဲမှာတင်ပြခဲ့တဲ့ယူကရိန်းရဲ့အဆိုပြုချက်ကိုပြန်ချဖို့ပြင်ဆင်နေကြောင်းရုရှားနိုင်ငံခြားရေးဝန်ကြီးဆာဂျီလက်ဗရော့ဖ်ကတောက်ချန်နေကအိန္ဒိယကိုတွားရောက်ဆင်မပြောကြပါတယ်။ခရိုင်မီးယားနဲ့ဒွန်ဘတ်ဒေသအခြေတွေကိုယူကရိန်းကအများကြီးပုံမနာလည်လာကြောင်းပြသတယ်လို့ပြောကြပြီးယူကရိန်းကိုကြားနေဖို့တောင်းဆိုလိုက်ပါတယ်။ယူကရိန်းကတော့သူ့တိုင်းပြည်ရဲ့နေပြည်တော်တည်ရေးကိုကတိကဝတ်ထားပြောကြားခဲ့ပါတယ်။ယူကရိန်းနိုင်ငံခြားရေးဝန်ကြီးဒီမီထရီကူလီဘာကတပ္ပရနူးတွစ်ဆုံဖို့ဆက်လက်တောင်းဆိုပေမဲ့ပဋိပက္ခကိုဖြည့်ရှင်းနိုင်တဲ့အဆိုပြုချက်ရှိမှသာတပ္ပရနှစ်ယောက်တွစ်ဆုံတင်တယ်လို့ရုရှားကပြောထားပါတယ်။ဒါပေမဲ့အငင်းပွားနေတဲ့နယ်ပယ်တွေမှာနှစ်ဖက်ဆုံချက်တွေရှိကြပါတယ်လို့တူရကီနိုင်ငံခြားရေးဝန်ကြီးမေဗလုချိုးရှိုလိုကပြောပါတယ်။ချဲလ်စီပေါ်လုံးသင်းပိုင်ရှင်ရိုမန်အဗရာမိုဗစ်ကစစ်ကိုအဆုံးသတ်နိုင်အောင်ရိုးရိုးသားသားအားထုတ်နေတာဖြစ်ပါတယ်လို့လည်းသူကဆိုပါတယ်။ပိုလန်နဲ့ရိုမေးနီးယားနိုင်ငံတို့ကယူကရိန်းဒုက္ခသည်တွေကိုခုံးလုံးနေထိုင်လို့ရအောင်ဖန်တီးပေးနေကြပါတယ်။ဒုက္ခသည်6သိန်း1000ခွဲကျော်ဟာပိုလန်နိုင်ငံအသီးမတ်ပြုနေထိုင်ခွင့်ကပ်ပြားတွေရရှိကြပြီးနိုင်ငံတော်ကပေးတဲ့ဝန်ဆောင်မှုတွေကိုအခမဲ့ရရှိကြပါတယ်။နေစရာကျန်းမာရေးစောင့်ရှောက်မှုပညာရေးနဲ့တခြားလူမှုဝန်ဆောင်မှုတွေကိုပိုလန်နိုင်ငံကအခမဲ့ပေးနေတာပါ။အလောက်ကိုင်းတွေရရှိကြတဲ့အတွက်ပိုလန်လူ့အဖွဲ့အစည်းနဲ့တပေါင်းနဲ့ဝန်ဆက်နိုင်တယ်လို့ ကျမ်းပါရေးတဲ့ပညာရေးနယ်ပယ်တွေမှာလစ်ဟာနေကြတဲ့နေရာတွေကိုဖြစ်ပြရတဲ့ရောက်ပါတယ်လို့ပိုလန်အာဏာပိုင်တွေကပြောကြပါတယ်။ယူကရိန်းလေးတွေအတွက်အထူးအတန်းတွေကိုလည်းကျောင်းတွေမှာဖွင့်လှစ်ပေးထားကြတာပါ။ပိုလန်နိုင်ငံတဲကိုဒုက္ခတွေနှစ်သက်သွားလေးသန်းဝင်ရောက်လာခဲ့ပြီးတချို့ကခီးဆက်သွားကြတဲ့လူတွေရှိပေမဲ့အများစုကပိုလန်နိုင်ငံမှာပဲခိုးလုံနေထိုင်နေကြပါတယ်။ တော့ချက်ကကိုပိုင်ဆုံးဖြတ်လောက်ကိုင်းနိုင်အောင်ကူညီတာပဲဖြစ်ပါတယ်လို့ရိုမေးနီးယားနိုင်ငံဘရပ်ဆော့မြို့ဒုတိယမြို့တော်ဝင်ဖလာဗီယာဘိုဂူရီကပြောပါတယ်။ဒုက္ခသည်တွေအလောက်ကရရှိရေးအတွက်ဆောင်ရွက်ပေးနေတယ်လို့အရေးပေါ်ကျန်းမာရေးစောင့်ရှောက်မှုတွေရရှိဖို့လဲဆောင်ရွက်ပေးနေကြပါတယ်။ဩစတြေးလျနဲ့အိန္ဒိယတို့ဟာစီးပွားရေးဆိုင်ရာသဘောတူညီချက်တရက်ကိုလက်မှတ်ရေးထိုးလိုက်ကြတယ တ်5ရာခိုင်နှုန်းကျော်ကလည်းအလားတူအခွန်လွတ်ခွင့်ကိုရရှိမှာဖြစ်ပါတယ်။ဒါပေမဲ့နိုးထွက်ပစ္စည်းကလပဲနဲ့အမဲသားတို့ကတော့သဘောတူညီချက်ထက်မှာမပါကြပါဘူး။လုံးဝအုပ်စုံလွတ်လပ်တဲ့ကုန်စည်သဘောတူညီချက်ရရှိအောင်ဆက်လက်လှုပ်ဆောင်ကြမယ်လို့နိုင်ငံလုံးကပြောကြပါလေ။ဒီလိုအိန္ဒိယနဲ့ကုန်သွယ်ရေးသဘောတူညီချက်ရရှိတာဟာယူကရိန်းကိုတစ်ဆာဖောက်တာမဟုတ်ပါဘူးလို့ဩစတြေးလျဝန်ကြီးချုပ်စကော့မော်ရစ်ဆန်ကပြောပါလေ။ရုရှားကဝေရောက်တိုက်ခိုက်တာကိုအိန္ဒိယကမရှုတ်ချခဲ့တဲ့အတွက်ဝန်ကြီးချုပ်ကအခုလိုပြောဆိုတာပါ။ဩစတြေးလျနဲ့အိန္ဒိယတို့ရဲ့ကုန်သွယ်မှုပမာဏဟာ2020 18.3 ဘီလီယံကျပ်ပါတယ်။အိန္ဒိယဟာဩစတြေးလျရဲ့တသမမြောက်အကြီးမားဆုံးကုန်သွယ်ပဲလဲဖြစ်ပါတယ်။တရုတ်ပေါ်မှာကုန်သွယ်ရေးရမီခိုနေရတာကိုရှော့ချလိုတဲ့အတွက်အခုလိုအိန္ဒိယနဲ့သဘောတူညီချက်ရရှိအောင်ကြိုးစားခဲ့တာဖြစ်တယ်လို့ဝေဖန်သုံးသပ်သူတွေကဆိုကြပါတယ်။
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11683ညလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။တရီလင်္ကာနိုင်ငံမှာစားတောက်ကုံလောင်စာနဲ့ဆေးဝါးရှားပါမှုတွေပိုဆိုးလာတာကြောင့်သမရနှုတ်ထွက်ပေးရေးဆန္ဒပြတောင်းဆိုတဲ့တွင်နိုင်ငံတော်အရှိန်ကောင်းလာချိန်မှာပဲအာနာခွဲဝေအုပ်ချုပ်ဖို့အတိုက်ခံတွေကိုသမရကတနင်္လာနေ့မှာကန့်လန့်လိုက်ပါတယ်။1948ခုနှစ်ပရိတိန်စီကလွတ်လပ်ရေးရခဲ့ပြီးတဲ့နောက်ပိုင်းတိရီလင်္ကာနိုင်ငံမှာအဆိုအဝါဆုံးအခြေခံကုန်စည်ရှာပါမှုနဲ့ရင်ဆိုင်နေရတာကိုအစိုးရကိုယ်တိုင်အသိမှတ်ပြုထားပါတယ်။ဒီအခြေအနေတွေကြောင့်ဆန္ဒပြပွဲတွေပိုးပြီးတော့အရှိန်ကောင်းလာပြီးသမရအိမ်တော်အထိဝင်ရောက်ဖို့ကြိုးပမ်းခဲ့ကြသလိုလက်နက်ကင်လုံခြုံရေးတွေတိုးချပြီးအခြေအနေထိန်းနေရတဲ့အချိန်မှာသမရဂိုတာဘာယာပါဂျာပတ်စကာရဲ့အနာခွဲဝေအုပ်ချုပ်ရေးလွှတ်တော်အမတ်တွေစီကလန့်ချက်ထွက်ပေါ်လာတာပါ။နိုင်ငံအချက်အသေးကိုဝိုင်းဝန်းအဖြေရှာနိုင်ရေးအတွက်အစိုးရဝန်ကြီးအဖွဲ့အရာဒူးတွေလက်ခံမှုသမရကနိုင်ငံရေးပါတီအလုံးကိုလွှတ်တော်စီဖိတ်ခေါ်ထားတယ်လို့သမရယုံထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ပို့ပြီးတော့ဆိုးဝါးလာတဲ့ပြည်တွင်းအချက်အသေးတွေကိုဒီမိုကရေစီမူပေါင်းထဲမှာသာအဖြေရှာနိုင်မယ်လို့လည်းကြေညာချက်မှာအလေးထားဖော်ပြထားပါတယ်။တနင်္ဂနွေနေ့နောက်ပိုင်းကျင်းပတဲ့အစိုးရအဖွဲ့အစည်းအဝေးမှာသမရရာဂျာပတ်စကာနဲ့အကိုဖြစ်သူဝန်ကြီးချုပ်မဟင်ဒါရာဂျာပတ်စကာတို့ကလွဲလို့အစိုးရအဖွဲ့ဝင်ဝန်ကြီး26ဦးစလုံးနှုတ်ထွက်သွားပြီးတဲ့နောက်အတိုက်အခံတွေကိုဝန်ကြီးအဖွဲ့ရာထူးလက်ခံရယူဖို့သမရရဲ့ဖိတ်ကြားချက်ထွက်လာတာပါ။ဒီကနေ့တနင်္လာနေ့မှာတော့တိရီလင်ကဘိုဟိုပါဥက္ကဋ္ဌအာဂျက်ကိုဘရာလဲရာထူးကနှုတ်ထွက်သွားပါတယ်။ဒီမိုကရေစီရဲ့ကြီးမားတဲ့ဆန္ဒပြပွဲတွေလုံခြုံရေးတပ်တွေရဲ့အကြီးအကျယ်နိုင်နေမှုတွေပေါ်ပေါက်ခဲ့ပြီးကိုဗစ် -19 ကူးစက်မှုလှိုင်းနဲ့အပြင်းထန်ရင်ဆိုင်နေရတဲ့ဟောင်ကောင်မှာနောက်ထပ်သက်သန်အတွက်ရွေးကောက်ပွဲမဝင်တော့ဘူးလို့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကပြောပါရယ်။လာမယ့်မေလမှာအုပ်ချုပ်ရေးမှူးတစ်ကိုမဲပေးရွေးချယ်ကြမှာဖြစ်ပြီးအလားအလာရှိသူတွေထက်မှာ2019ဆန္ဒပြပွဲတွေကိုနိုင်နေခဲ့တဲ့ဟောင်ကောင်လုံခြုံရေးအကြီးအကျယ်လည်းသူပါဝင်ဖြစ်ပါရယ်။ပြည်သူ့ဝန်ထမ်းအဖြစ် 42 နှစ်ကြာတာဝန်ထမ်းဆောင်ခဲ့တဲ့အုပ်ချုပ်ရေးမှူးကယ်ရီလမ်ကမိသားစုအတွက်အချိန်ပိုပေးနိုင်အောင်သူ့ရဲ့သက်တမ်းကုံဆုံးမဲ့လာမယ့်ဇွန်လ30ရက်နေ့မှာဝန်ထမ်းအဖြစ်ကပါလုံးဝအနာယူတော့မယ်လို့တင်းလာနေတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ပြည်မှုကျူးလွန်သူအဖြစ်ဆွဆွဲခံရသူတွေကိုတရုတ်အစိုးရစီလွှဲပြောင်းပေးတဲ့ဥပဒေမူကြမ်းချမှတ်ခဲ့တာဟောင်ကောင်ဆန္ဒပြပွဲရဲ့အကြီးအကျယ်ပေါပေါက်လာတာနဲ့အတိုက်အခံတွေကိုနိုင်နေဖို့ရည်ဆွဲထားတဲ့ဆိုတော့ဟောင်ကောင်လုံခြုံရေးဥပဒေမူကြမ်းကိုအခိုင်အမာထောက်ခံခဲ့တဲ့အုပ်ချုပ်ရေးမှူးလဲအပေါ်လူလူထောက်ခံမှုတွေလည်းတချိန်ထိုးကျဆင်းလာနေတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စု Las Vegas မြို့မှာတနင်္ဂနွေနေ့ကကျင်းပတဲ့64ကြိမ်မြောက် Grammy ဆုပွဲပေါ်မှာတော့ဘက်ဆောင်အနုပညာရှင် John Pettis နဲ့ Silk Sonic အဖွဲ့တို့ကဒီနှစ်အတွက်အကောင်းဆုံးတေးတပ်ပြဆုတွေအသီးသီးရသွားကြပါတယ်။ The Late Show with Stephen Covey ရုပ်သံအစီအစဉ်ရဲ့တေးဂီတအဖွဲ့ခေါင်းဆောင်လည်းဖြစ်တဲ့ Batiska Grammy ဆု၅ခုဆုကူခဲ့တာမှာ Black Lives Matter လူမဲရီရဲ့အသက်ကိုလည်းတံမိုးထားပါဆိုတော့လှုပ်ရှားမှုရဲ့လှုပ်ဆောင်မှုအရာရေးဆက်တည်ကုံထားတဲ့ We Are ဆိုတဲ့ Jazz ဒေသပြ Freedom တချင်းဗီဒီယိုနဲ့ Soul Garden ကအတွေ့ရေးဆက်တည်ကုံပေးထားတဲ့တချင်းတွေလည်းပါပါတယ်အဆိုရာဘရူနိုမားစ်နဲ့အန်ဒါဆန်တို့နဲ့ဥပါဝင်တဲ့ Silk Sonic အဖွဲ့ကတော့1980ခုနှစ်ကရေးပန်းစားခဲ့တဲ့ဂီတနဲ့ဆက်ဆိုထားတဲ့ Leave the Door Open ဆိုတဲ့သချင်းနဲ့ Grammy ဆုရတာပါအသက်16နှစ်အရွယ် Olivia Rodrigo ကလည်းအကောင်ဆုံးအနုပညာရှင်သစ်ဆုအပါအဝင် Driver License သချင်းနဲ့ Grammy ဆု3ခုရပါတယ်အခါအနာတဝက်လောက်မှာတော့အစီအစဉ်တင်ဆက်သူ Trevor Noah ကရုရှားကျူးကျော်မှုနဲ့ရင်ဆိုင်နေရတဲ့ Ukraine သမ္မတ Volodymyr Zelensky ဗီဒီယိုနဲ့ပေးပို့လာတဲ့ matches ကကိုဖွင့်ပြခဲ့တာပါ။ကျူးကျော်စင်းနဲ့ရင်ဆိုင်နေရချိန်မှာတေးဂီတာနဲ့စိတ်ပန်းဖြစ်နေရတယ်လို့တေးဂီတာရဲ့စန့်ကျင်ဖက်မှာတော့အပြည့်အစည်ပုံတွေနဲ့လူသေအလောင်းတွေဖြစ်နေတယ်လို့ Ukraine သမ္မတ Zelensky ကပြောသွားပါတယ်။တိတ်ဆိတ်မှုကိုတေးသချင်းတွေနဲ့ဖြည့်ဆည်းပေးပါ။ Ukraine ကိုတတ်နိုင်တဲ့နိလနဲ့ကူညီပါ။ဒါပေမဲ့တိတ်ဆိတ်စွာတော့မနေပါနဲ့လို့လည်းသမ္မတ Zelensky ကပြောဆိုသွားပါတယ်။အဲ့ဒီနောက်မှာတော့ John Legend နဲ့ Ukraine ဂီတပညာရှင်တယောက်တို့ကဖျော်ဖြေတင်ဆက်ခဲ့ကြပါတယ်။တရုတ်နိုင်ငံရှန်ဟိုင်းမြို့ကလူရေ26သန်းစလုံးကိုဗစ်ပိုးစစ်ဆေးနိုင်ဖို့ထောင်နဲ့ချီတဲ့စစ်ဖက်တပ်ဖွဲ့ဝင်တွေနဲ့ကျန်းမာရေးဝန်ထမ်းတွေကိုတရုတ်အစိုးရကတင်းနာနေမှာစေလို့ထားပါတယ်။ဒါဟာအကြီးမားဆုံးပြည်သူ့ကျန်းမာရေးဆောင်ရွက်ချက်တစ်ခုလည်းဖြစ်ပါတယ်။တရုတ်ပြည်သူ့လူမျိုးရေးတပ် PLA ကကြီးတပ်ရေးတပ်နဲ့ထောက်ပို့တပ်ဖွဲ့ဝင်တွေထက်ကစစ်ဖက်တပ်ဖွဲ့ဝင်2000ကျော်ကိုရှန်ဟိုင်းမြို့စီတင်းငွေတွေနေကစေလို့ထားတယ်လို့စစ်ဖက်သတင်းစာတစ်ခုမှဖော်ပြထားပါတယ်။ဂျင်းစုရီဂျန်းနဲ့ဘီဂျင်းစီရင်စုတွေကနေစစ်ဖက်ဝန်ထမ်း1000ဝန်းကျင်စေလို့ထားတယ်လို့လည်းသတင်းတွေမှဖော်ပြပါတယ်။2020ခုနှစ်အစောပိုင်းဝူဟန်မြို့ကနေကိုဗစ် -19 ပိုးစတင်ပြန့်နှံ့ခဲ့တဲ့နောက်ပိုင်းတရုတ်ကျန်းမာရေးနဲ့ပတ်သက်လို့အစိုးရရဲ့အကြီးအမားဆုံးတုံ့ပြန်ဆောင်ရွက်ချက်လည်းဖြစ်ပါတယ်။ပြီးခဲ့တဲ့တစ်ပတ်တနင်္လာနေ့ကစပြီးရှန်ဟိုင်းမြို့ကိုနှစ်ပိုင်းခွဲပြီးတော့အိမ်မြင်မထွက်ရလော့ကဒေါင်းချထားတာဖြစ်ပေမဲ့ဧပြီလ3ရက်နေ့မှာတော့ရောဂါလက္ခဏာမပြဘဲပိုးကူသူ 1,500 ကျော်နဲ့ရောဂါလက္ခဏာပြသူက400ကျော်ရှိပါတယ်။
အဆုံးရရှိထားတဲ့သတင်းတွေကိုဥတ္တမောင်တန်းနဲ့နန်းလောင်တို့တင်ပြပေးခဲ့ကြတာပါခင်ဗျာ။ပြည်အမေရိကန်တန်ကလည်းတင်းတင်းလာနေညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့သတင်းပေးပို့ချက်တွေတင်ပြပေးတော့မှာမို့ဝါရှင်တန် DC မြို့ကိုရောက်နေတဲ့ NUG ကိုယ်စားလှယ်အဖွဲ့သတင်းနဲ့စပါမယ်။ NUG မြို့သားညီညွတ်ရေးအစိုးရကိုအမေရိကန်အစိုးရအနေနဲ့ဗန္ဒာရေးအရာကူညီမယ်လို့အတိအကျသတ်မှတ်ပြထားတာဟာ NUG ရဲ့နိုင်ငံတကာမှာတရားဝင်မှုကိုအသိမှတ်ပြုရာရောက်ကြောင်း NUG လူ့ခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းက VOA ကိုပြောပါတယ်။အမေရိကန်လွှတ်တော်ကအတည်ပြုပြီးသမ္မတဂျိုးဘိုင်ဒန်လက်မှတ်ရေးထိုးထားတဲ့2022ခုနှစ်အမေရိကန်ဗန္ဒာရေးအသုံးစရိတ်မှာ NUG ကိုကူညီမဲ့အပိုင်းနဲ့ပတ်သက်လို့အမေရိကန်အစိုးရအဆင့်မြင့်အရာရှိတွေနဲ့တွေ့ဆုံဆွေးနွေးဖို့ NUG ကိုယ်စားလှယ်အဖွဲ့ဝါရှင်တန် DC မြို့ကိုရောက်ရှိနေတာဖြစ်ပါတယ်။ဝန်ကြီးဦးအောင်မျိုးမျိုးကိုတွားရောက်တွေ့ဆုံမေးမြန်းထားတဲ့မှတ်အင်ဂျင်နံကအပြည့်စုံကိုပြောပြပေးမှာပါခင်ဗျာ
။သတင်းတစ်ပတ်ကြာမြင့်မဲ့ NUG ကိုယ်စားလှယ်အဖွဲ့ရဲ့ American Keysin အဓိကရည်ရွယ်ချက်နဲ့ပတ်သက်လို့အဖွဲ့ခေါင်းဆောင်ဖြစ်တဲ့ NUG လူ့အခွင့်အရေးဝင်ကြီးဦးအောင်မျိုးမင်းက VOA ကိုအခုလိုပြောပါတယ
်။ဒီကျွန်တော်တို့အခုဆိုလို့ရှိရင် American အစိုးရအနေနဲ့မြန်မာနိုင်ငံအထူးဖြင့်နောက်တစ်ခါ NUG တို့တော့ NUCC တို့တော့ ERO တို့ကူညီမယ်ဆိုတဲ့အကူအညီတွေတို့တရားဝင်ထုတ်ဖော်ပြောကြလာတယ်။အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ရဲ့ဟိုလုပ်ငန်းတွေအကြောင်းကျွန်တော်တို့ရှင်းပြတာရယ်။နောက်ပြီးလို့ရှိရင်ကျွန်တော်တို့က NUG ဆိုတာတော်လှန်ရေးအစိုးရတရားဖြစ်ပြီးမယ်။အနာဂတ် Federal ပြည်ထောင်စုထူထောင်မှုအတွက်ကြံသောပါဝင်သင့်ပါဝင်ထိုက်သောသူတွေနဲ့ဘယ်လိုလက်တွဲလှုပ်ဆောင်နိုင်လဲ။ရည်ရှိရည်မှန်းချက်တွေဘယ်လိုရှိလဲဆိုတဲ့အကြောင်းကိုရှင်းရှင်းလင်းလင်းတင်ပြဖို့ရယ်။နောက်ကအမေရိကန်အစိုးရအနေနဲ့အခုဆိုလို့ရှိရင်စိုးရိမ်ပူပန်တာတဲ့ပို့ပြီးတော့ပြင်းထန်တဲ့ဟိုလှုပ်ဆောင်မှုတွေเนาะဖြစ်ရောက်မှုလှုပ်ဆောင်မှုတွေရှိလာတယ်။ဒါတွေကိုကျွန်တော်ရှေ့ဆက်ပြီးတော့ဘယ်လိုမျိုးဥတွဲဆောင်ရွက်နိုင်မလဲဆိုတဲ့အကြောင်းအရာတွေဒါတွေကိုပို့ပွင့်လင်းလင်းဆွေးနွေးနိုင်ဖို့တင်ပြနိုင်ဖို့နောက်တစ်ခါလက်တွဲလှုပ်ဆောင်နိုင်မယ့်နည်းလမ်းတွေကိုပေါ်ဆောင်နိုင်ဖို့အတွက်အထူးကရည်ရွယ်ချက်ဖြစ်ပါတယ
်။တစ်ဖက်မှာတော့ဒီ American Banner ရေးအသုံးစရိတ်ပြဋ္ဌာန်းချက်မှာသူတို့ကူညီမဲ့ငွေကြေးတွေကိုလက်နက်ကင်လှုပ်ရှားမှုတွေမှာမတုံ့ရဘူးလို့အတိအကျသတ်မှတ်ထားတာပါ။NUG ကလက်နက်ကင်တော်လှန်ရေးလဲလုပ်နေတော့အခု American ကတရားဝင်ရမယ့်အကူအညီမှာလက်နက်ကင်ကိစ္စတွေနဲ့မပတ်သက်အောင်ရောဘလို့ခွဲခြားသုံးစွဲဖို့ရှိမလဲ
ဒီ American အစိုးရအနေနဲ့သူတို့ရဲ့ကူညီချက်တွေမှာရှင်းရှင်းလင်းလင်းပြောထားပြီးသားပါ CDM လှုပ်ရှားမှုတွေကျွန်တော်တို့တခြားသောလှုပ်ရှားမှုတွေနောက်လူသားချင်းစာနာမှုအကူအညီတွေ NUG ရဲ့လှုပ်ဆောင်မှုတခြားဒီမိုကရေစီလှုပ်ရှားမှုအကူအညီမယ်လို့ပြောထားတယ်ဒါပေမဲ့လက်နက်ကင်ပြည်ပခကိစ္စတွေမှာအထူးဖြင့်လက်နက်ကင်ပြီးတော်လှန်ရမယ့်ကိစ္စတွေမှာသူတို့နဲ့မကူညီနိုင်ဘူးအဲ့ဒါကျွန်တော်တို့အတွက်အထူးသတိထားရမှာပါ ကျွန်တော်တို့အနေနဲ့ဟိုလုံနိုင်တဲ့ကဏ္ဍအတိုင်းမှာကျွန်တော်ရအောင်ကျွန်တော်တို့လှုပ်ဆောင်သွားမယ်။တစ်ချိန်တည်းမှာသူတို့သတ်မှတ်ထားတဲ့အတိုင်းပဲမလုပ်လို့မရဘူးဆိုရှင်တော့ကျွန်တော်တို့ဒါသတိထားပြီးတော့လှုပ်ဆောင်မှာပါ။ဒါမှတစ်ဖက်မှာလည်းကျွန်တော်တို့ကဒါမျိုးကူညီနိုင်တဲ့အကူအညီတွေဆက်လက်ပြီးရှာရမယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့လက်ရှိအခြေအနေမှာပြည်သူလူထုကကျွန်တော်စိတ်ဝင်စားပြီးတော့တကယ်တမ်းကျွန်တော်စစ်အာဏာရှင်တွန်းလှန်နေမှုအတွက်ဒီလိုမျိုးနီလန်းတစ်ခုကလည်းမဖြစ်မနေလိုအပ်နေဆိုအားလုံးသိပါမယ်။အဲ့တော့မရလို့ကျွန်တော်ဒင်းဖြစ်ထားတာမဟုတ်ဘူး။ရအောင်ရှာနိုင်မလား။ဘယ်ကနေရှာနိုင်မလဲ။အဲ့ဒါကိုကျွန်တော်တက်နိုင်ရင်နီလန်းရှာမှာပဲ။ရအောင်လည်းကျွန်တော်ရှာမှာဖြစ်ပါတယ်
။ American အစိုးရရဲ့2022ဒီဘန်နာရေးဘတ်ဂျက်အတွက်မြန်မာကိုကူညီမဲ့ဒီဒေါ်လာ136တန်းမှာ NUG, NUCC, CRPH တို့ CDM တို့ပါဝင်ကြောင်းသတ်မှတ်ပြထန်းခဲ့တာဟာဘလို့အကျိုးသက်ရောက်မှုတွေရှိတယ်လဲရှင
်ဟိုပထမအဦးဆုံး American အစိုးရရဲ့ဒီဘလိုမျိုးအကူအညီတွေကအရင်တော့ဆိုရင်အစိုးရတရားကိုထောက်ပံ့တာမရှိရဘူးနောက်တော့ပြီးလို့ရှိရင်နိုင်ငံရေးအတွက်လှုပ်ဆောင်မှုမရှိရဘူးဆိုတဲ့မူဝါဒရှိပါတယ်အခုတော့ NUG, NUCC ဥမာနောက်တစ်ခါကျွန်တော်တို့ ERO တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေဟာစာကူညီမယ်ဆိုပြောကြခြင်းကကျွန်တော် movement ကောကျွန်တော်တို့ဒီလိုမျိုးလှုပ်ဆောင်နေတဲ့အဖွဲ့အစည်းတွေကိုတရားဝင်အသိအမှတ်ပြုတာဒါတပိုင်းဖြစ်သွားပါပြီ။အစိုးရကဲ့သို့ကျွန်တော်တို့ဆက်ဆံပြီးတော့လှုပ်ဆောင်တာအဲ့လိုနေရာမှာတော့ policy လေးတွေတော့ကျွန်တော်တို့ပြောင်းမှုလိုအပ်ပါတယ်။အရင်တော့ပုံစံတိုင်းလုပ်လို့မရဘူးဆိုတဲ့အရာမျိုးကိုအခုကာလအတွင်းမှာတော့ကျွန်တော်တို့လုပ်လို့ရအောင်ပြုပြင်ပြောင်းလဲဖို့လိုအပ်တယ်။နောက်တစ်ခုကကျွန်တော်တို့ဒါမျိုးတွေကိုလှုပ်ဆောင်ခြင်းအပြင်ပြည်တွင်းကနေပတ်ပြီးတော့เนาะတကယ်စစ်ကောင်စီရဲ့နှောက်ယှက်မှုပြည်နေမှုတွေကိုဖျက်ဆီးရမလို့ပဲနေဆက်ဒေသမှာတကယ်ဒုက္ခရောက်နေတဲ့ဒုက္ခသည် ITP တွေနဲ့နောက်တစ်ခါကျွန်တော်တို့မြန်မာပြည်သူပြည်သားတွေကိုကူညီနိုင်မှုအတွက်လမ်းကြောင်းကပို့ပြီးတော့ပွင့်သွားပါတယ်။အဲ့တော့အသိအမှတ်ပြုမှုတွေလည်းမကဘဲနဲ့လက်တွေ့ကြသောအကူအညီတွေကျွန်တော်တို့ဖြစ်နိုင်တယ်။တစ်ချိန်တည်းမှာပဲကျွန်တော်တို့ဒီလိုမျိုးလှုပ်ဆောင်လိုက်တဲ့အတွက်တကယ်တမ်းအမှန်တကယ်ဒုက္ခရောက်နေသောမြန်မာနိုင်ငံသူနိုင်ငံသားများကိုပုံမှန်ထိရောက်ငြင်းဆန်စွာနဲ့ကျွန်တော်အကျိုးရှိစွာပို့ပြီးတော့အကောင့်ထည့်ဖို့နိုင်မှုလမ်းကြောင်းကိုဖောက်ပေးလိုက်တယ်ဆိုတဲ့သဘောမျိုးဖြစ်ပါတယ်။
NUG အနေနဲ့ American ကတရားဝင်ရရှိမဲ့ငွေကြေးအထောက်ပံ့တွေအတွက်ပွင့်လင်းမြင်သာမှုရှိရှိသုံးစွဲမှာဖြစ်ကြောင်းလည်းဥအောင်မျိုးမင်းက VOE ကိုပြောပါဗျာ
။တင်ပြပေးခဲ့တာပါခင်ဗျာ။အခုဆက်ပြီးတော့မုံရောင်အချင်းထောင်တွင်ဆန္ဒပြသူတွေကိုစစ်ကောင်စီကအကြမ်းဖက်ဖြိုခွဲတဲ့တဲ့င်းကိုတင်ပြပေးခြင်းပါတယ်။မုံရောင်အချင်းထောင်တွင်မှာဧပြီလ3ရက်တင်းငွေနေ့ညနေပိုင်းကဆန္ဒပြကြွေးကြော်စာနေကြားပြီးတဲ့နောက်စစ်ကောင်စီတပ်တွေရောက်လာကပြစ်ခတ်ဖြိုခွဲတယ်လို့မုံရောင်ဒေသခံတွေကပြောပါတယ်။ဖြိုခွဲမှုအတွင်းတဦးသေဆုံးပြီး9ဦးဒဏ်ရာရတယ်လို့မုံရောင်တပိတ်အဖွဲ့ဝင်တဦးကလည်း VOE ကိုပြောပါတယ်။ဒီနေ့တင်းလာနေမှာတော့မုံရောင်အချင်းထောင်တွေကိုတရားရေးဝန်ထမ်းတွေကိုပါဝင်ခွင့်ပိတ်ထားတယ်လို့ထောင်တွင်းတရားရုံးတွေမှာရုံးထုတ်စစ်ဆေးမှုတွေကိုပါရန်နာထားပါတယ်။ဒီကြောင့်ပြည်ဆောင်ရန်ကုန်ကလာတဲ့တင်းကိုတော့မတ်စုမုံကပြောပြပေးမှာပါခင်ဗျာ။
ဧပြီလ3ရက်နေ့တနင်္ဂနွေနေ့ညနေပိုင်းကမုံရွာအချင်းနောင်ထဲမှာဆန္ဒပြကြွေးကြော်သံတွေကြားခဲ့ရပြီးတဲ့နောက်မကြခင်မှာပဲစစ်ကောင်စီတပ်တွေဝင်ရောက်လာပြီးပြစ်ခတ်ဖြိုခွဲခဲ့တယ်လို့အချင်းနောင်သားမှနေတဲ့ဒေသခံတွေကပြောပါတယ်။ထောင်ထဲမှာဒီလိုပြစ်ခတ်ဖြိုခွဲတာကြောင့်တဦးသေဆုံးပြီးတော့9ဦးထိခိုက်ဒဏ်ရာတွေရခဲ့တယ်လို့မုံရွာမြို့လူလူသပိတ်တိုက်ပွဲဥဆောင်ကော်မတီအဖွဲ့ဝင်ကိုခန့်ဝေဖြိုက VOA မြန်မာပိုင်းကိုအခုလိုပြောပြပါတယ်။
ဟုတ်နေကနေပြီးကျွန်တော်အခုချိန်ကြီးကြာတော့ကတော့ဒီအကြဆုံးကကျွန်တော်တယောက်ရှိရပါတော့ဖိကိုက်တာတော့ကျွန်တော်တို့ဟို၅ယောက်လောက်ရှိတယ်လို့တော့ကြားရတယ်ဗျဟုတ်ဖိကိုက်၅ယောက်ရဲ့အကြဆုံးရေပေါ့တယောက်ကတော့ပြေးကြတယ်ဗျဘာလို့ဆိုကျွန်တော်ဒီအိတ်တယောက်ကကျွန်တော်တို့ဒီမုံငါချင်းခွဲရုံပေါ့နော်အိတ်စီကအချက်လက်နဲ့ကျွန်တော်တို့ကြားရတယ်ဗျမုံငါချင်းတို့နေကညနေ 4:45 မိနစ်လောက်ပေါ့နော်9နိုင်ဝင်ရင်တော့မှကျွန်တော်ဒီစစ်အနိုင်ချင်းစနစ်ကျွကျော်တန်းတော့เนาะကျွန်တော်အပြင်ကနေကြားရတာပေါ့เนาะဒီအနောက်ဘက်ကဒီဒုတိယတွေ့ကြီးရလားဟင်းကြီးရဲ့ညီရဲ့အဲ့တန်းလေးကြားရတာပေါ့ဒါကြားပြီးတော့မိနစ်ပိုင်းတော့မှာတော့ကျွန်တော်ဒီတနက်တန်းကျွန်တော်ဒီမီတာတော့ကြားရတယ်ဗျအဲ့ကြားပြီးတော့နောက်ပိုင်းဒီအချင်းတောင်လေးကိုဒီစစ်ကားကြီးနှစ်စီးရဲ့မီတာကားနှစ်စီးရဲ့ဒီကအင်ဂျင်ကားနှစ်စီးရဲ့သူတို့ဝင်သွားတယ်ပေါ့เนาะနော်ဝင်ပြီးနောက်ပိုင်းတော့ကျွန်တော်ဒီတနက်တန်းကအချက်30တောက်တရားရတယ်ဗျပြင်ပါအနေနဲ့
လက်ရှိမှာလဲမုံရွာအချင်းတောင်ထဲမှာစစ်သားတွေနဲ့စောင့်ကြပ်ပြီးတော့လုံခြုံရေးတင်းကြပ်ထားပါတယ်အချင်းတောင်ပတ်ဝန်းကျင်မှာလဲအရင်နေ့တွေကထပ်ပို့ပြီးတော့လုံခြုံရေးကိုအထူးတင်းကြပ်ထားတဲ့အခြေအနေဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ်တနင်္ဂနွေနေ့တုန်းကထောင်ထဲမှာဆန္ဒပြလို့ပြစ်ခတ်ဖြိုခွင်းမှုတွေဖြစ်ခဲ့ပြီးဒီကနေ့တနင်္လာနေ့မှာတော့မုံရွာထောင်ထဲကအထူးတရားရုံးမှာရုံးထုတ်စစ်ဆေးမှုတွေကိုရန်နာလိုက်တယ်လို့တရားရင်ဝင်နှန်းတွေကိုလည်းအကျဉ်းအောင်တွေကိုဝင်ခွင့်မပေးဘူးလို့ထောင်တွင်းတရားရုံးနဲ့နှီးဆက်သူတူက VOE ကိုပြောပြပါဗျ
။အခုဖြစ်တဲ့ကြတာတော့သူတို့တင်ထားတဲ့အရတရားတွေကိုစဖြစ်တာလည်းကျွန်တော်တို့ဒီပြည်ကပြည်သူတို့ဒီလုံးဝဆက်သွယ်ကြအောင်ဆောင်မင်းလုံးနေရာတော့ဒီနေ့မထိုင်ဘူးလို့ဆိုတော့ဒီလိုလုံးလဲဒီသူတို့ဖြစ်တဲ့ဆိုသူတို့စုံကုန်ပြတ်ပါလို့ရှိမှလည်းသူပါပဲဒီစင်းနေတယ်လေ။ရု
မောင်ရထောင်မှာတနင်္ဂနွေနေ့ကထောင်တွင်းကဆန္ဒပြကြွေးကြော်မှုတွေပါကြောင့်လုံကြတယ်လဲဆိုတာကိုတော့အသေးချာမသိရသေးပါဘူး ဒါပေမဲ့
အကျဉ်းအောင်နေမှာနိုင်ငံရေးမှုနဲ့အကျဉ်းချနေတဲ့သူတွေကိုထောင်အနာပိုင်းတွေကဖိနှိပ်ညှဉ်းပန်းမှုတွေလုပ်နေတာကြောင့်ဒါကိုမကျေနပ်လို့ဖြစ်နိုင်တယ်လို့မုံရွာလူလူတပိတ်တိုက်ပွဲဥဆောင်ကော်မတီဝင်ကိုခန့်ဝေဖြိုးကပြောပါတယ်။အတူတူဒီမနေ့ကလုပ်တဲ့ဘာကြောင့်ပြလဲဆိုတော့ကျွန်တော်တို့ဒေသတော်မှတည်ပြီးပေါ့နော်။ဒါပေမဲ့ကျွန်တော်တို့ဒီအရင်လာတွေကဆိုရင်တော့ထောင်ရင်းကကျဲပ အဲ့အဲ့လိုမျိုးစာတွေတော့ကျွန်တော်တို့ပြီးတော့ရောက်တယ်ပေါ့နော်အဓိကချက်ကတော့သူတို့ဟိုဒီထောင်ထဲရနေပြီးတော့တက်တာတွေအဲ့သူတို့ဆွဲဆွဲခေါ်ထုတ်ပြီးတော့ရှိုင်းနဲ့တာတွေညာနောက်တစ်ခုကကျွန်တော်ဒီတော်လန်ကြီးပေါ့ပေါ့နော်သူတို့ညပညာတိုင်းမူးပြီးတော့အကျဉ်းစီးဌာနဝင်တဲ့နေထောင်ပိုင်းတွေကမူးပြီးတော့အငင်းဆဲစုပြီးတော့ပြောနေရပါဒီစိတ်ပိုင်းဆိုင်ရာအငင်းဆဲလာရပါနော်အဲ့ဒါ
မှုတွေနဲ့ပတ်သက်ပြီးအကျဉ်းအောင်နေအတွင်းလူသားချင်းစာနာထောက်ထားမှုကိစ္စတွေအတွက်နိုင်ငံတကာရဲ့အကူအညီမှုတွေလိုအပ်နေပါတယ်လို့ကိုခန့်ဝေဖြူကပြောပါတယ်
။ဒါသူတို့ဒီစစ်ကောင်စီဘက်ကကျွန်တော်ရေရွတ်ချက်ရှိနေလုပ်နေတယ်လို့ကျွန်တော်မြင်ရပါတော့။အဲ့ဒါလည်းကျွန်တော်တို့ကဒီနိုင်ငံကဖွဲ့စည်းပြီး ICRC လို့ကနေပြီးတော့ကျွန်တော်ဒီအချင်းတောင်တွေမှာလူသားချင်းစာနာထောက်ထားမှုအနေနဲ့ပေါ့သူတို့ဒီဝင်ရောက်ပြီးတော့စစ်ဆေးတင်တဲ့အချိန်ရောက်တယ်လို့ကျွန်တော်တို့ကတော့မြင်နေပါတော့ခေါ့
မြန်မာနိုင်ငံရဲ့အချင်းတောင်တွေကို2019ခုနှစ် COVID-19 ကူးစက်မှုတွေစပြီးဖြစ်ပွားချိန်ကနေစလို့နိုင်ငံတကာကြက်ချင်နေအဖွဲ့ ICRC အဖွဲ့ကနေဝင်ရောက်လေ့လာခွင့်မရတော့ဘူးလို့ ICRC ရဲ့ညွှန်ကြားရေးမှူးချုပ် Robert Martini က AP သတင်းဌာနကိုပြောထားပါတယ်ဒါကြောင့် ICRC အနေနဲ့အချင်းတောင်တွေကအခြေအနေတွေကိုလေ့လာခွင့်ပေးဖို့တောင်းဆိုနေပါတယ်ကလေးမျိုးကအချင်းတောင်မှာလဲမတ်လ15ရက်နေ့ကထောင်ထဲမှာရုံရင်းဆန်ခတ်မှုဖြစ်ပွားခဲ့ပါတယ်အဲ့ဖြစ်ပွားမှုတွင်မှာတော့အကျဉ်းသားနဲ့အချုပ်သားတွေကိုအကျဉ်းတော်ဝန်ထမ်းတွေကတနက်နဲ့တိုက်ခတ်လို့ခုနှစ်ဦးသေဆုံးပြီးတချို့ထိခိုက်ဒဏ်ရာရခဲ့ပါတယ်ရှင်
။မဆုမွန်တင်ပြပေးခဲ့တာပါခင်ဗျာ။အခုဆက်ပြီးတော့ကင်းပြင်းနဲ့အတွင်းကတိုက်ပွဲသတင်းကိုပြောပြပါအောင်မယ်။ကင်းပြင်းနဲ့ကော့ကရစ်မြဝတီအာရှလမ်းမကြီးဘော်ကတောနော်ရေတကွန်အနီးမှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလူမျိုးရေး KNL တပ်ပြည်သူ့ကာကွယ်ရေး PDF ဖူးပေါင်းတပ်ဖွဲ့တွေဒီကနေ့ဧပြီလ4ရက်နေ့မှာတိုက်ပွဲဖြစ်ခဲ့ပါတယ်တိုက်ပွဲကြောင့်အာရှလမ်းပေါ်သွားနေတဲ့ကားတချို့မိလောင်ပျက်စီးခဲ့ပါတယ်ကော့ကရိတ်မြို့နယ်အတွင်းကကြေးရွာကိုလည်းစစ်ကောင်စီတပ်တွေကမနေ့ကနဲ့ဒီကနေ့လေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့ပါတယ်ဒီအကြောင်း VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ခင်ဗျာ
ကရင်ပြည်နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလူမျိုးရေး KNL တပ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကြားဒီကနေ့လဲတိုက်ပွဲတွေဖြစ်နေပါတယ်ကော့ကရိတ်မြဝတီအာရှကားလမ်းမကြီးမှာရှိတဲ့တောနော်ရေတံခွန်အနီးမှာဒီကနေ့တိုက်ပွဲဖြစ်ခဲ့တာမှာအာရှလမ်းပေါ်သွားနေတဲ့ကုန်ကားနှစ်စီးပေါဝင်ကားလေးစီးမီးလောင်ပျက်စီးသွားခဲ့ပါတယ်ညနေရောက်တဲ့အချိန်ထိတိုက်ပွဲတွေပြင်းထန်နေတဲ့အကြောင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တဦးဖြစ်တဲ့ကိုစောမောင်ကပြောပြပါတယ
်ဒီအာရှလမ်းမှာပေါ့နော်တောနော်ရေတံခွန်နားမှာလည်းဖြစ်တယ်ကွန်တဲ့ရှိနားမှာလည်းဖြစ်တယ်ကွန်တဲ့အဝင်လမ်းလို့ခေါ်တာပေါ့နော်အဲ့ဒါဒီကဲစဲတုံကျန်းစိတ်ကြီးလမ်းအောင်ပေါ့အဲ့မှာတိုက်ပွဲဖြစ်တယ်ဟုတ်ကဲ့အော်ဒီနေ့တော့နည်းနည်းတိုက်ပွဲပြင်းထန်တယ်ခလကားတွေတော့မင်းအောင်လဲအဲသူတို့ကဒီကွန်တဲ့ကားတွေလည်းပြင်းထန်လို့လာလေကွန်တဲ့လည်းဖြတ်တယ်ဗျမသွားနဲ့ဆိုလည်းရအောင်သွားတယ်ဟုတ်ကဲ့တော့ကားနဲ့ဟိုဆက်နေတာဟိုသူကအဲ့ရေကွန်ကြော်ရင်ဟုတ်ကဲ့အန်ရကင်းနဲ့ဆိုရေကွန်နားကိုဆုပြုံပိတ်နေရတာဟိုကျန်တဲ့နေရာတွေကြတော့တောနဲ့တောဆက်နဲ့နည်းနည်းနှမ်းဝေးသွားတယ်ဆောင်ရရကင်းမုံလည်းမရှိတော့ဘူးဆိုတော့သူတို့ကအဲ့လိုမျိုးအေးပဲသွားရင်လွယ်ကူတယ်ဟိုဒီရေတကွန်ကြော်သွားပြီးရင်တော့အန်ရကင်းပြီဆိုတဲ့ပုံစံမျိုးဖြစ်တယ်အဲ့တော့ရေတကွန်အဝနားမှာသူကသူ့ပြုံပိတ်တယ်တိုက်ပွဲအဲ့မှာဖြစ်တော့ထိခိုက်နေဖြစ်ကုန်တာပေါ့
မတ်လ12ရက်နေ့ကတကြိမ်မတ်လ28ရက်နေ့နဲ့29ရက်နေ့တွေမှာလည်းအဲ့ဒီလမ်းမတွေပေါ်မှာကုန်ကားတွေပြစ်ခတ်ခံခဲ့ရပါတယ်ပြစ်ခတ်မှုတွေကြောင့်လူသေဆုံးမှုတွေလည်းရှိခဲ့ပါတယ်အာရှလမ်းမရဲ့ကော့ကရိတ်မြဝတီလမ်းတစ်လျှောက်နဲ့မြဝတီဝလီလမ်းတစ်လျှောက်ကိုခီးတဲ့တင်ရင်းနေရောကုန်တင်ကားတွေပါသွားလာခြင်းမပြုဖို့ KNU ကမတ်လ26ရက်နေ့ကစာထုတ်ပြီးအသိပေးခဲ့ပါတယ်အဲ့ဒီနေရာတွေဘက်မှာစစ်ကောင်စီဘက်ကလည်းတက်ဆွဲနေရယူထားပါတယ်ဒါပေမဲ့စားဝတ်နေရေးအတွက်လုတ်ကైစားတော့ဖို့သွားလာနေကြတဲ့ကုန်တွေကတော့တိုက်ပွဲတွေဖြစ်နေတဲ့ကြားကပဲအရေးစွန်ပြီးနေ့စဉ်သွားလာနေကြတယ်လို့လည်းဒေသခံတဦးကပြောပြပါတယ
်လုတ်ကైတော့ဘုံကတော့မလုတ်လို့ရှိနေအဲ့မှာပြိတ်နေနေရအောင်အဲ့လိုဖြစ်ဆက်လက်အရေးစွန်ပြီးသွားနေကြတယ်နေ့တိုင်းသွားနေကြတယ်မ
စစ်ကောင်စီတပ်တွေနဲ့ကယန်ယူလို့နှစ်ဖက်တိုက်ပွဲတွေပြင်းထန်နေတာသတင်းပတ်နဲ့ချီရှိနေပါပြီတိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုတွေလုပ်နေတာမှာမနေ့ကအေပီလာ3ရက်နေ့ညနဲ့ဒီနေ့4ရက်နေ့တွေမှာလဲကော့ကရိတ်မြို့နယ်တွေကကျိတ်ရွာဘက်ကိုစစ်တပ်ကလေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့လဲကိုစောမောင်ကပြောပြပါတယ်
လေကြောင်းနဲ့တိုက်ခိုက်မှုတွေနဲ့ပတ်သက်လို့ထိခိုက်ပျက်စီးတာတွေကိုတော့မသိရသေးပါဘူး။ဒါပေမဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ကျေးရွာအပါဝင်အနီးအနားကကျေးရွာတွေကရွာလုံးကျွတ်ထွက်ပြေးနေရတယ်လို့လည်းဒေသခံတွေကပြောကြပါဗျ။မအေးမှာတင်ပြပေးခဲ့တာပါခင်ဗျ။အခုဆက်ပြီးတော့ NCA အပြည့်အစားချုပ်မှာလက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကပြောပါတယ်။NCA လက်မှတ်ထိုးတိုင်းဒေသအဖွဲ့တွေကအားလုံးပါဝင်တဲ့ဆွေးနွေးပွဲဖြစ်ပေါ်အောင်ဆောင်ရွက်ဖို့ကိုတနင်္လာချဆောင်ရွက်မယ်လို့ထိပ်သီးညီလာခံအပြည့်မှာပြောကြားခဲ့ပေမဲ့လက်တွေ့မှာလွယ်နိုင်မှာမလား။ရန်ကုန်ကလာတဲ့ဒီသတင်းကိုတော့ကိုင်းညင်းညာကပြောပြမှာပါခင်ဗျ။တနင်္လာလုံးပြစ်ခတ်တိုက်ခို
ထိုင်းနိုင်ငံချင်းမိုင်မြို့မှာမတ်လ29ရက်နေ့ကနေဧပြီလ3ရက်နေ့ထိကျင်းပခဲ့တာပါ။ဒီညီလာခံပြီးဧပြီလ4ရက်နေ့မှာအွန်လိုင်းကနေသတင်းစာရှင်းလင်းပွဲကျင်းပခဲ့ပါတယ်။ NCA လက်မှတ်ထိုးအဖွဲ့ရဲ့ငင်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSC ကချမှတ်ထားတဲ့နိုင်ငံရေးညီမှန်းချက်တွေကိုလမ်းပြမြေပုံအဖြစ်အဆိုပြုချမှတ်ခဲ့တဲ့အကြောင်းပြောရေးဆိုခွင့်ရှိသူရဲဘော်မျိုးဝင်းကသတင်းစာရှင်းလင်းပွဲမှာအခုလိုပြောပါဗျာ။ဒီ
အဆိုပြုချက်ရှိချက်မှာတော့ဒီစေဘာနဲ့တင်ပြမယ်နိုင်ငံကပိုရှိဖြစ်လို့တင်ပြမယ်အားလုံးလက်ခံနိုင်တယ်အားလုံးပေါင်းတယ်နိုင်ငံဆွေးနွေးမှုတစ်ခုကျတော့ပေါ်ဆောင်တယ်အဲ့ဒါတော့ကျွန်တော်ဥပဒေပြောင်းသွားမယ်ပြီးတော့မှအားလုံးလက်ခံနိုင်တယ်ကိုပြောင်းစီစဉ်တစ်ခုကျတော့ပေါ်ထုတ်မယ်အဲ့ဒါပြီးတော့မှအားလုံးနဲ့ပြီးတော့မှကျွန်တော်တို့အတက်ဒီ possible ချက်ဦးလေးဆရာတွေကျွန်တော်ပေါ်ထုတ်မယ်စစ်စစ်ကျွန်တော်ပေါ်ဆောင်ပြီးပြီဆိုတော့ကျွန်တော်မြန်မာထားတယ် Federal Democracy ပြီးတော့ Union ကျွန်တော်ဒီပေါ်နဲ့ကိုတော့ဥတည်ပြီးတော့မှကျွန်တော်စစ်စစ်ချမ်းသာပေါ်နဲ့ပေါ်တော့ဒီစကမ်းပါရှိပါတယ်လို့
အဆိုပြုထားတဲ့နိုင်ငံရေးလမ်းပြမြေပုံရှစ်ချက်ကိုတွေးသင့်တွေးထိုက်တဲ့သူတွေနဲ့ဆွေးနွေးပြီးမှအသေးစိတ်ထုတ်ပြန်မယ်လို့လည်းပြောပါတယ်သူတို့ပြောတဲ့နိုင်ငံရေးဆွေးနွေးပွဲမှာတော့ NCA မှာပါဝင်လက်မှတ်မရေးထိုးသေးတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေနိုင်ငံရေးပါတီတွေအရက်ဖတ်အဖွဲ့အစည်းတွေအပါအဝင် SAC ခေါ်စစ်ကောင်စီနဲ့ NUG ခေါ်အမျိုးသားညီညွတ်ရေးအစိုးရစတဲ့အဖွဲ့အစည်းတွေပါဝင်မှာဖြစ်ကြောင်းလည်းပြောပါတယ်မတ်လကကျင်းပခဲ့တဲ့တက်မတော်နေ့အခမ်းအနားမှာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကအကြမ်းဖက်အဖွဲ့တွေအဖြစ်ကြီးညာထားတဲ့ NUG နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF အဖွဲ့တွေကိုအမြင့်ပြတ်ချိန်မုံသွားမယ်လို့ပြောဆိုထားပါတယ်။ဒီအခြေအနေမှာအလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲဖြစ်နိုင်ပါမလားဆိုတဲ့မေးခွန်းတွေအပေါ်မှာတော့နောက်ထပ်ပြောရေးဆိုခွင့်ရှိသူတဦးဖြစ်တဲ့ဒေါ်စောမြရာဇာလင်းကအခုလိုတုံ့ပြန်ပါဗျာ။
အခုပေါ့ထိုက်ခိုက်တွေးနေရတဲ့အဖွဲ့အစည်းကြီးမျိုးပေါ့နော် SAC နဲ့ NUG ဖြစ်ပါမလားဆိုအရှင်တို့လိုလိမ့်မယ်လို့ကျွန်မနေနဲ့ထင်ပါတယ်။ဒါပေမဲ့နောင်တော့တရှင်ချင်းမှာမဖြစ်လာနိုင်ဘူးဆိုတာကျွန်တော်တို့မပြောနိုင်ဘူး။ကျွန်မတို့ကတွန်းရပါမယ်။ကျွန်မတို့ဝန်နဲ့အားနဲ့မမျှတာတွေကိုဆိုလို့ရှိရင်နိုင်ငံတကာပါဝင်ပြီးတော့မှကျွန်တော်တို့တွန်းရမှာဖြစ်ပါတယ
်။ Federal ဆိုတဲ့စကားရက်ကိုမြန်မာစစ်တပ်ဘက်ကလက်မခံတာရှိခဲ့ပေမဲ့လည်းအခုချိန်မှာတော့ Federal ပြည်ထောင်စုတိဆောက်ရေးကိုအလုံးကလက်ခံလာနေပြီဆိုတာကိုသူကဥပမာပေးပြီးပြောပါတယ်။တစ်ဖက်မှာတော့ NUG အမျိုးသားညီညွတ်ရေးအစိုးရဘက်ကလည်းတွဲဆုံဆွေးနွေးရေးကိုလက်ခံထားတာမရှိပါဘူး။နိုင်ငံရေးလေးလာသုံးသက်သူဦးတန်းစိုးနိုင်ကတော့ NUG ပါဝင်နိုင်ရေးအတွက်ဆိုရင်တောင်းဆိုချက်3ချက်ရှိနိုင်ကြောင်းနဲ့ဒါကိုစစ်ကောင်စီကမလိုက်လျောရင်ဆွေးနွေးပွဲဖြစ်လာနိုင်မှာမဟုတ်ကြောင်းသုံးသပ်ထားပါတယ်
။လက်ခံမဲ့အလားအလာကတော့တစ်ချက်ကတစ်ဖက်နှစ်ကွန်းမှုတွေရဆိုင်ကြဖို့အလုံးပါဝင်မှုဆိုတဲ့အထဲမှာ NUG တို့သို့တော်ကူဇာတိပေါင်းတီတို့ကိုအတန်းဖက်အဖွဲ့အစည်းဖြစ်သတ်မှတ်ထားတဲ့ယူသိမ့်မှုနောက်တပြက်တော့ဒေါ်ဆန်းစုကြည်အပါအဝင်အဆုံးချက်ပေးနိုင်တဲ့ရွေးချယ်တင်မြှောက်ခံထားတဲ့ကိုယ်စားလှယ်တွေဖန်တီထားမှုကနေပြီးတော့လုပ်ပေးဖို့ဆိုတဲ့အချက်၃ချက်တောင်းဆိုပါလိမ့်မယ်။အဲဒီတောင်းဆိုချက်ပေါ်မှာစဉ်းစားပေးနိုင်မှသာဖြင့်ခုနကပြောတဲ့အချင်းကြီးရောက်ရှိပါ
NCA လက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေရဲ့ထိပ်သီးညီလာခံအတွင်းမှာလမ်းပြမြေပုံရှစ်ချက်ကိုအကောင့်ထဲဖော်နိုင်ရေးအတွက်ငင်းညာရေးလုပ်ငန်းစဉ်ဥဆောင်အဖွဲ့ PPSD ကိုပြန်လည်ဖွဲ့စည်းခဲ့သလိုဥဆောင်မှုကော်မတီခေါင်းဆောင်မှုအသစ်တွေနဲ့ဖွဲ့စည်းခဲ့ပါတယ်။လက်ရှိကျင်းပပြီးစီးခဲ့တဲ့ထိပ်သီးညီလာခံမှာကရင်အမျိုးသားအစည်းအရုံး KNU နဲ့ချင်းအမျိုးသားတပ်ဦး CNF တို့ကလည်းကိုယ်စားလှယ်ပါဝင်တက်ရောက်ခဲ့တာမရှိသလို PBS ကိုပြန်လည်ဖွဲ့စည်းရမှာလဲရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS ကလက်တလောကိုယ်စားလှယ်အမိပေးပို့တာမရှိခဲ့ပါဘူးခင်ဗျာ
ကိုငင်းညာတင်ပြပေးခဲ့တာပါခင်ဗျာမကြခင်မှာအပတ်စဉ်ခဏတွေကိုဆက်လက်ထုတ်လွှင့်ပေးတော့ပါမယ်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
တော်ရရှိတော့ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာဒီစီစဉ်တွေကိုလိုင်းနိုမီတာ3151တို့အပြင်လိုင်းလာမီတာ190တို့ကနေလည်းထုတ်လွှင့်ပေးနေတာပါအခုဆက်ပြီးတင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့သတင်းတောက်မဆုစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်နဲ့တက်တန်အောင်သတင်းလွှာတို့ကိုတင်ဆက်ပေးသွားမှာပါပထမအဦးဆုံးတော့သတင်းတောက်မဆုအစီအစဉ်နဲ့စပါမယ်ခင်ဗျာမြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မွေးကြီးမင်းအောင်လှိုင်ကအကြမ်းဖက်အဖွဲ့တွေနဲ့သူတို့ကိုထောက်ပံ့နေသူတွေကိုအမြင့်ပြချေမှုန်းသွားမယ်လို့တမတော်နဲ့စေးပြအခမ်းအနားမှာပြောဆိုသွားခဲ့ပါတယ်။ပြည်တွင်းမှာတော့စစ်ကောင်စီတပ်နဲ့ဒေသခံပြည်သူကာကွယ်ရေးအဖွဲ့တွေအကြားကစီးရီးပဋိပက္ခတွေကြောင့်ဒေသခံတွေဒုက္ခရောက်နေကြရပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းတောက်မတ်စုကိုကိုသားညိုကပြောပြပေးပါမယ်ခင်ဗျာ
။ဒီမှာစစ်ကောင်စီအနေနဲ့တိုင်းသားလက်နက်ကန်တွေနဲ့ညီညာရေးလုပ်ငန်းစဉ်တွေဆက်လုပ်သွားမှာဖြစ်ပေမဲ့လို့အကြမ်းဖက်အဖွဲ့ကြီးညာထားသူတွေနဲ့သူတို့ကိုထောက်ခံသူတွေကိုတော့အမြင့်ဖြတ်ချီးမိုးသွားမယ်လို့မြန်မာစစ်တပ်ကြီးကဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတပ်မတော်နေ့အခမ်းအနားမှာပြောပါတယ်။ဒါပေမဲ့လို့လက်ရှိစီးရီးပြပခတွေကတော့အကြမ်းဖက်အဖွဲ့ဖြစ်ကြီးညာခံထားတဲ့ပြည်သူ့ကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီကြားမှာဖြစ်နေတာပါ။ဒီစစ်ပွဲတွေကြောင့်ပဲဒေသခံတွေအိုးအိမ်ဆုံးခွာရတာနဲ့လူသားဆန္ဒကူညီမှုအကျတဲတွေပါကြုံတွေ့နေရပါတယ်။ဒီကြောင်းတွေကိုဒင်းတော်မှတ်စုဖြစ်တဲ့ရန်ကုန်ကနေရေးသားပေးပို့ပါရတယ်။ကျွန်တော်တားညူဖတ်ပြပါပါ။အကြမ်းဖက်အဖွဲ့တွေနဲ့သူတို့ကိုထောက်ခံပံ့ပိုးနေသူတွေကိုအမြင့်ဖြတ်ချေမှုသွားမယ်လို့မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကနေပြည်တော်မှာပြီးခဲ့တဲ့တနင်္ဂနွေနေ့ကလုပ်တဲ့89နှစ်မြောက်တပ်မတော်လေးအစည်းအပြအခမ်းအနားမှာပြောပါရတယ်။မြန်မာစစ်တပ်အနေနဲ့တိုင်းသားအဖွဲ့အစည်းတွေနဲ့ညီညာရေးလုပ်ငန်းစဉ်တွေကိုဆက်လက်လှုပ်ဆောင်သွားမှာဖြစ်ပေမဲ့လို့အကြမ်းဖက်အဖွဲ့တွေနဲ့တော့ဆွေးနွေးစရာအကြောင်းမရှိဘူးလို့ပြောပါရတယ်။အချိန်တည်းမှာလည်းပဲဒီပြည်ပြပအဖွဲ့အစည်းတချို့ကတပ်တွင်းဖြုတ်ခွဲမှုတွေလုပ်နေတာကြောင့်တပ်တွင်းစီးလုံးညီညွတ်မှုကလည်းအရေးကြီးတယ်လို့မြန်မာစစ်ကောင်းဆောင်ကအဲ့ဒီမိကုံးထဲမှာထည့်သွင်းပြောသွားပါတယ်။မြန်မာနိုင်ငံမှာမနှစ်ကဆက်အနာသိမ်းပြီးတဲ့နောက်ပိုင်းကန့်ကွက်ဆန္ဒပြမှုတွေကိုစစ်တပ်ကကြမ်းဖက်ပစ်ခတ်နှိမ်နင်းတဲ့အတွက်အဲ့ဒီနောက်ပိုင်းမှာဒေသအလိုက်လက်နက်ဆွဲကင်ပုံကံမှုတွေဖြစ်ခဲ့ပါတယ်။ဒီနောက်ပိုင်းဖွဲ့စည်းခဲ့တဲ့ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ပြည်သူ့ကာကွယ်ရေးတပ်တွေကိုမြန်မာစစ်တပ်ကနေပြီးတော့ကြမ်းဖက်အဖွဲ့အစည်းတွေဖြစ်နေသတ်မှတ်ကြေညာထားပါတယ်။မြန်မာနိုင်ငံကြီးပြဿနာပြည်လဲစေဖို့ဆိုလို့ရှိရင်အဲ့ဒီအဖွဲ့အစည်းတွေနဲ့ပါဆွေးနွေးဖြည့်ရှင်ဖို့ပြည်တွင်းပြည်ပပြောဆိုမှုတွေရှိနေတဲ့အချိန်မှာပဲမြန်မာစစ်ကောင်စီအကြီးအကဲကဒီအဖွဲ့တွေနဲ့တော့စိတ်ဆက်စရာမရှိဘူးလို့ရည်ရည်ပြတ်ပေးချလိုက်တာပါဒါပေမဲ့လည်းမြန်မာနိုင်ငံမှာလက်ရှိကြုံနေရတဲ့စီးပရိပခါတွေနဲ့နိုင်ငံကြီးတင်မာမှုတွေကတော့ NUG PDF တွေနဲ့မြန်မာစစ်ကောင်စီကြားမှာဖြစ်နေတာပါစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေကြားတိုက်ပွဲတွေရှိနေတဲ့စကိုင်းတိုင်းရင်းမပင်မြို့နယ်မှာစစ်ကောင်စီတပ်တွေတရွာဝင်တရွာထွက်နေမြေရှင်းလင်းမှုတွေခက်ဆိတ်ဆိတ်လှုပ်လာတယ်လို့ဒေသခံတွေကပြောပါတယ်။ကျေးရွာတရွာဝင်တရွာထွက်နေမြေရှင်းလင်းစစ်ဆင်တာတွေဖမ်းဆီးတာတွေမိရှုတာတွေဖြစ်နေတာကြောင့်အိုးအိမ်ပြစ်ပြီးတော့ထွက်ပြေးနေရတဲ့ဒေသခံတွေတနည်းတစ်တနည်းပုံများလာတယ်လို့ထွက်ပြေးနေသူတွေကိုအကူအညီပေးနေသူတွေကပြောပါတယ်။အဲ့ဒီဒေသတွေဘက်မှာအခုချိန်ကကောက်ပဲသီးနှံတွေရေသိမ်းကြိမ်ဖြစ်ပေမဲ့လုံငန်းတွေမလုပ်ကင်နိုင်မဲနဲ့စစ်ကောင်စီတပ်ရဲ့စစ်ဆင်ရေးကြောင့်ပြေးလွှာပုန်းရှောင်နေရတယ်လို့စစ်ဆောင်ကူညီနေသူတွေကပြောပါတယ်
စစ်ကြောင်းတွေကတော့တိုးလာတယ်ပြောမှာပေါ့ဘာလို့ဆိုတော့သူတို့စစ်ကြောင်းထူတာကများလာတယ်များလာတယ်ဒီများတဲ့ရွာတွေကြီးရတယ်ဗျာစစ်ကြောင်းထူကြရွာတွေက3-5ရက်လောက်ပြီးမှပဲရွာကြီးပြန်ကပ်တယ်လို့ရှိပါတယ်ဒီလိုက်ပြန်လာလိုက်ဒီလိုရှိနေတယ်အခုချိန်မှာဒီနယ်လေးကြီးဖြစ်နေတယ်ဒီနယ်လေးကောင်းကောင်းမသိရတယ်လေဒီနယ်လေးတိတ်မကြလိုက်အာစစ်ကြောင်းထူကြတာကစစ်ကြောင်းထူလိုက်ပြေးလိုက်ရပြန်တော့အခုချိန်မှာပြေးလို့ဒီရွာတစ်ချို့ပြေးနေတယ်အဲ့မှာတော်ပြီးတကယ်တော့အဲ့ဒါတော့ရှိပါတယ်ဗျာ
စစ်ကောင်စီတပ်တွေနေမြေရှင်းလင်းရေးလုပ်နေတဲ့တပင်းမြို့နယ်ထဲမှာလည်းအင်တာနက်ဆက်သွယ်မှုတွေပြတ်တောက်နေလို့ပြည်တွင်းဒုက္ခသည်တွေကအရင်ကထက်ပိုပြီးတော့ခက်ကြုံနေရပါတယ်။စကိုင်းတိုင်းမင်းကင်းမြို့နယ်မုံရွာယာကြီးကလေးဝကလန်ပီကတောင်နှင်းချောင်ဒေသမှာမတ်လ18ရက်နေ့ကလေးကစစ်ကောင်စီတပ်တွေနေမြေရှင်းလင်းပြီးတော့တောင်နှင်းချောင်ဒေသထဲကကြော်ရွာမှာတပ်ဆွဲထားပါတယ်။ကြော်ရွာနဲ့ဆက်နေတဲ့ရွာပေါင်း15ရွာလောက်ကပြည်သူတွေဘေးလွယကိုထွက်ပြေးနေရပြီးတော့စစ်စပောင်ရွာသား4000လောက်အိုးအိမ်ဆုံးခွာထွက်ပြေးနေရတာ ဆင်းရဲကျော်လာပြီဖြစ်တဲ့အတွက်စာရေးနေခက်ခဲနေကြတယ်လို့ဒေသခံတူကပြောပါတယ်
။ဒုက္ခပဲသူစာရေးတောက်တာလည်းခက်ခဲနေဖြစ်နေကြတယ်။အဲသူတို့ရှိသမျှခံစီသားလေးတွေကလည်းအိမ်မှာရှိရောက်သွားတယ်ကဒီစစ်တပ်ကယူသွားပြီဆိုတော့ဒီတော့အိမ်နဲ့ဆက်တယ်လည်းမရဘူး။ကပ်ပြန်လည်းအိမ်မှာစားရမှရှိ၊ဒီမှာပြေးတာလေးနဲ့စားနေကြတာ။အကုန်လုံးကိုယ်ကိုစာရေးတောက်တာခက်ခဲကြတာ။4,000ကျော်လူဦးရေနဲ့ဆိုရင် 4,000 ကျော်လောက်ရှိတယ်ဗျ။စားဝဲနေအချင်းချင်းဟာတော့ဟိုတော်ထဲမှာလာပြီးလူကမ်းသေးတဲ့သူတွေရဲ့ဥစ္စာနဲ့ပဲစားတော့အဲ့လိုမျိုးပါတာကြ။ညာဆိုမိုးတွေကကြတော့မိုးကမလုံအဲ့ဒါတညာလုံးပဲလင်းပြောင်းအဲ့ဒါမိုက်ဖဲနဲ့ငုတ်တုတ်ကလေးထိုင်နေကြတာ
။ PDF ပြည်သူ့ကော်မတီတက်တွေနဲ့စစ်ကောင်စီကြားစီးပရိခါတွေမှာတန်းသားလက်နက်ကင်တချို့လည်းပေါင်းပတ်သက်လာပါတယ်။စစ်ကောင်စီဘက်ကညီငယ်စကားပြောနေပေမဲ့အခုလိုစစ်စင်နှိမ်နှင်းမှုတွေကြောင့်ဒုလူပေါ်မှာထိခိုက်တာတွေကိုတော့လက်မခံနိုင်ဘူးလို့ KNU ပြောခွင့်ရဖဒိုစောတော်နီကပြောပါတယ်။
အော်လက်ရှိကာလမှာတော့စစ်ကောင်စီကနေပြီးတော့ဘောနော်တစ်ဖက်ကနေအပြစ်ခတ်ရစီရေးတွေမုံမောင်ပြောပြီးတော့တစ်ဖက်ကနေပြောဒီလိုမျိုးအကြီးကျယ်စစ်ဆင်တာတွေနော်ပြည်သူလူထုအပေါ်မှာရန်ကားပြီးတော့တခါတည်းတတ်ရဖြတ်တယ်အခုလည်းဒီမဆုံးဘူးအဲအဲ့ဒီကနေပြီးတော့ဟိုဘယ်လိုပြောရမလဲစစ်ဆင်ရင်တောင်မှလုံးဝစစ်ဆင်နေလုံးဝပတ်တည်တဲ့ဥစားဘောနော်အရသာပြမသက်သက်ဘူးလို့ပြစ်ခတ်နေတာလဲအခုတည်းထီကမရသေးဘူးအဲ့ဒါတွေကတော့ကျွန်တော်တို့ကဘယ်လိုမှလက်ခံလို့မရဘူးလေဒါတွေကကျွန်တော်တို့ပြောသားရက်တည်ပြီးတော့ဆန့်ကျင်တိုက်ရိုက်သွားမှာတူတယ်ဘယ်လိုဖြစ်ရဒီအခက်အခဲကာလမှာတော့ဟိုကျွန်တော်တို့ကတော့ဒီလူတူတယ်ပဲတသားရက်တည်ပြီးတော့ဒီဆောင်းတိုင်အောင်ကျွန်တော်ခီးကိုဆက်သွားမယ်ဆိုတော့ကျွန်တော်ဒါပဲပြောချင်ပါတယ
်စစ်ကောက်စီဘက်ကညီငယ်ဖော်ဆောင်မှုတွေဟာတိုင်းသားလက်နက်ကန်တွေနဲ့ပဲအဓိကလှုပ်ဆောင်နေတာမဟုတ်လို့2021ခုနှစ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပေါ်လာတဲ့မြူသားညီညွတ်ရေးအစိုးရ NUG နဲ့ပြည်သူ့ကော်မတီတပ်ဖွဲ့ PDF 2နဲ့ပါညီငယ်ဆွေးနွေးနိုင်တော့မှမြန်မာနိုင်ငံရဲ့ပြဿနာတွေပြည်လည်နိုင်မယ်လို့ထောက်ပြမှုတွေရှိနေပါတယ်။တစ်ချိန်တည်းမှာတော့မြန်မာနိုင်ငံအတွင်းနိုင်ငံရေးပြဿနာတွေဖြစ်ရှင်းရေးအတွက် NCA အပြည့်အစုံစာချုပ်ကိုလက်မှတ်ထိုးထားတဲ့တန်းသားလက်နက်ကန်စစ်ဘွဲ့ထိုင်းနိုင်ငံမှာဆွေးနွေးနေကြပါတယ်။စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းကလေးကတန်းသားလက်နက်ကန်စစ်ဘွဲ့က NCA လုပ်ငန်းစဉ်တွေကိုရပ်တန့်ထားတာပါ။ NCA စာချုပ်လက်မှတ်ထိုးအဖွဲ့တွေကတော့အာဏာသိမ်းပြီးတဲ့နောက်ဖမ်းဆီးထားတဲ့နိုင်ငံရေးကောင်ဆောင်တွေအပါအဝင်ပုဂ္ဂိုလ်အလုံးကိုလွှတ်ပြီးပြီးတော့ဆွေးနွေးအဖြေရှာကြဖို့တပ်ဆိုင်သူတွေအလုံးပါဝင်ဖို့ဆိုတဲ့အချက်တွေကိုတောင်းဆိုနေပါတယ်။အခုသူတို့လုပ်နေတဲ့ဆွေးနွေးပွဲကနေပြီးတော့နိုင်ငံရေးလုပ်ငန်းစဉ်တရက်ဒါမှမဟုတ်နိုင်ငံရေးလမ်းပြမြေပုံတရက်ကိုချမှတ်နိုင်ဖို့ရည်ရွယ်တဲ့အကြောင်း SCA လက်မှတ်ထိုးဖွဲ့တွေရဲ့ညီနေလုပ်ငန်းစဉ်ဥဆောင်အဖွဲ့ PPST ပြောဆိုခွင့်ရှိသူရဲဘော်မျိုးဝင်းကပြောပါတယ
်ဒီလက်ရှိနိုင်ငံရေးအခြေအနေအောက်မှာရေချမ်းလုပ်ငန်းစဉ်ကောင်တာဖော်မှုကျွန်တော်ရန်နာထားတဲ့အခြေအနေအောက်မှာကျွန်တော်နိုင်ငံရေးတသက်နိုင်ငံရေးနဲ့ဖြည့်ချနိုင်ဖို့တော့ PPST အနေနဲ့ကျွန်တော်နိုင်ငံရေးမှတ်ချက်9ရက်ကိုချမှတ်ခဲ့တာပေါ့နော်အဲနိုင်ငံရေးမှတ်ချက်ချမှတ်နိုင်ဖို့အတွက်တော့လက်ရှိနိုင်ငံရေးချက်တက်ဖြည့်ရှင်းဖို့အတွက်ဆိုရင်နိုင်ငံစီစဉ်တဲ့ခုကျွန်တော်ဖော်ထုတ်နိုင်ဖို့တော့ကျွန်တော်တွေ့မှာညှိနှိုင်းတာကြာရင်ပေါ့နော်အဲ့စီစဉ်ကူတဲ့စာမေးမတင်ပြီးရဒီချေယူနိုင်ဖို့တော့ကျွန်တော်ပြသသွားမယ်ဒါတစ်ချက်ပေါ့နော
်ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းမှုယုံအူချာရဲ့မတ်လ22ရက်နေ့ကထုတ်ပြန်ကြေရစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းအကြမ်းဖက်မှုတွေကြောင့်မြန်မာနိုင်ငံတစ်ဝှမ်းလုံးမှာထွက်ပြေးနေရသူ9သိန်းကျော်ရှိပြီးတော့ချင်းပြည်နယ်စကိုင်းတိုင်းနဲ့မကွေးတိုင်းတွေမှာနေရစွန့်ခွာထွက်ပြေးသူ2,900ကျော်ရှိတယ်လို့ထုတ်ပြန်ပါတယ်စစ်ကောင်စီနဲ့ KNDD ဒေသခံကာကွယ်တပ်တွေကြားတိုက်ပွဲအခြေအနေတွေကြောင့် KRP နဲ့ LIKE ကမြို့ကနေပြီးတော့စီဆိုင်ဘက်ကိုထွက်ပြေးခိုလုံနေရတဲ့ဒုက္ခသည် 8,000 ကျော်မှလည်းစနေခါပြတ်လတ်တဲ့အခြေအနေပြင်ရေရှားပါမှုပြဿနာကိုပါရင်ဆိုင်နေကြပါတယ်။မြန်မာစစ်ကောင်စီအနေနဲ့အကြမ်းဖက်မှုတွေကိုရပ်ပြီးတော့ဒီမိုကရေစီအလန်းကြောင်းပေါ်ပြန်လည်ဖော်ဆောင်ဖို့အမေရိကန်ပါဝင်နိုင်ငံပေါင်း20ကျော်ကလည်းဒီပြီးခဲ့တဲ့တက်မတော်နေ့မှာပဲတိုက်တွန်းတောင်းဆိုပါတယ်။လွန်ခဲ့တဲ့နှစ်ဒီရက်မှာပဲအနည်းဆုံးလူပေါင်း100ကိုစစ်တပ်ကတပ်ဖြတ်ခဲ့တယ်လို့ကြေညာချက်မှာပြောထားပါတယ်။ခုလိုအကြမ်းဖက်မှုတွေပြုလုပ်နေအောင်လို့မြန်မာစစ်တပ်ကတချို့နိုင်ငံတွေကလက်နက်တွေရောင်းချခဲ့ကြတယ်လို့သူတို့ရဲ့ကြေညာချက်မှာဆိုပါတယ်။ကုလသမဂ္ဂအထူးညီလာခံရဲ့ဆုံးဖြတ်ချက်နဲ့အညီမြန်မာစစ်တပ်ကလက်နက်ပစ္စည်းတွေမရောင်းချဖို့ဤပညာဆိုင်ရာအကူအညီတွေမပေးချဖို့လည်းဒီကြေညာချက်ထဲမှာတောင်းဆိုထားပါတယ်။အခုလိုမျိုးစစ်ကောင်စီဘက်ကကြေညာထားတဲ့အကြမ်းဖက်ဖွဲ့တွေနဲ့ဆွေးနွေးစရာအကြောင်းရှိဘူးလို့မြန်မာစစ်တပ်အကြီးအကဲကပြောဆိုလိုက်တာကြောင့်စစ်ကောင်စီကပဲပြောနေတဲ့ညီနေလုပ်ငန်းစဉ်နဲ့တကယ်ညီငယ်ရင်အခြေအနေတွေမြန်မာနိုင်ငံမှာလက်တွေ့ဖြစ်လာပါမလားသုံးသပ်ဝေဖန်တာကိုဒီသတင်းပတ်ရဲ့သတင်းဆောင်မှတ်စုဖြစ်နေတင်ဆက်လိုက်ပါရခင်ဗျာကျွန်တော်သားညူပ
ါကိုသားညူတင်ပြပေးခဲ့တာပါခင်ဗျာခုဆက်ပြီးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုတင်ပြပေးပါဦးမယ်ရုရှားဥဆောင်တဲ့ဥရောပအာရှစီးပွားရေးတမကEAEU ကမြန်မာနဲ့စီးပွားရေးပူးပေါင်းဆောင်ရွက်ဖို့ညှိနှိုင်းနေတာမှာမြန်မာဘက်ကတော့မြန်မာနိုင်ငံအတွင်းရင်းနှီးမြှုပ်နှံရေးဓာတ်မြေဩဇာအပါအဝင်လေယာသုံးပစ္စည်းတွေဝယ်ယူခွင့်ပို့ကုန်ထပ်တိုးတင်ပို့နိုင်ရေးတို့ကိုလွှလနေပါတယ်။လက်ရှိမှာတော့ EAEU နဲ့မြန်မာအကြားစီးပွားရေးပူးပေါင်းဆောင်ရွက်မှုတိတ်မရှိသေးပါဘူး။အနာဂတ်အလားအလာဘယ်လိုရှိနိုင်ပါသလဲဆိုတာကိုဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမတ်တကီထက်ကတင်ပြပေးထားပါရခင်ဗျာ။
။အဲကျွန်တော်ကြီးအရင်တော့ပေါင်းစံလိုဟာမျိုးတော့ပရှားသွားတာရှိတယ်။ကျွန်တော်ရောင်းတဲ့ဟာပေါင်းစံပေါ့နော်။ဟု
တ်က
ဲ့။သူစရာဝယ်တာတော့အဲခုနဟိုသူစီရဲသူတို့ရောင်းမှုတော့ဒီသူစားတယ်ဒါပေမဲ့ကျွန်တော်ကတော့ပရှားနဲ့တော့ဒါစီနဲ့ပတ်သက်တဲ့အများကြီးလို့တော့မတွေ့ဘူး။ဒါကြောင့်လည်းကျွန်တော်တို့ကြားမှာတော့အများကြီးတော့လုပ်တဲ့ဟာလို့မရှိတော့ဘူး
။မြန်မာစစ်ကောင်စီရဲ့ဝင်ကြီးဌာနတွေဘ ഹു ပန်းနောက်ပုတ်ကလစ်ကလုပ်ငန်းရှင်တွေနဲ့ EAEU ဥရောပအာရှစီးပွားရေးသမ္မတို့ကြားပြီးခဲ့တဲ့သတင်းပတ်တွေအတွင်းကကြေကြေပြန့်ပြန့်တွေ့ဆုံဆွေးနွေးမှုတွေရှိခဲ့ကြတာနဲ့ပတ်သက်ပြီးစီးပွားရေးလုပ်ငန်းရှင်ဒေါက်တာဆွတ်ထွန်းကိုမေးကြည့်တာမှာရုရှားနဲ့မြန်မာကြားလက်ရှိစီးပွားရေးပူးပေါင်းဆောင်ရွက်မှုအခြေအနေကိုသူကရှင်းပြခဲ့တာဖြစ်ပါတယ်ယူကရိန်းချူချော်စစ်စတင်ပြီးနောက်မတ်လ15ရက်နေ့အင်ကာနေ့မှာပဲသွင်းကုန်တင်သွင်းမှုကိုအဓိကလုပ်မဲ့ရုရှားရဲ့စီးပွားရေးထောက်ပံ့မှုအစီအစဉ်မှာအမေရိကန်ဒေါ်လာ3,000လောက်သုံးစွဲမဲ့အကြောင်းရုရှားဝန်ကြီးချုပ်မီခေမူရှုထင်ကပြောဆိုခဲ့ပါတယ်။မတ်လကုန်မှာစတင်ကောင်းထဲဖို့ဆောင်ရွက်မဲ့အစီအစဉ်တွေထဲမှာတော့အလုံးမှအရေးပါတဲ့လူသုံးကုန်စည်တွေစားတောက်ကုန်စည်တွေတင်သွင်းရေးဖြစ်ပါတယ်။
Общий объём финансирования оценивается примерно в 1 триллион рублей.
Каманьямонгве памана ха рубенгве 1 триллион ဖြစ်ပါတယ်။ Europa Asia Siwa Yi တက်မက EAEU အဆင့်အပါဝင်အစီအစဉ်တချို့ကိုတော့ March လကုန်မှာစတင်အကောင့်ထဲပေါ်မှာဖြစ်ပါတယ်။ပမာဏအများစုကိုတော့တွင်းကုန်ပိုင်းမှာယင်းဤမြို့နံဆောင်ရွက်မှာဖြစ်ပြီး community တွေလူတွေအနေနဲ့လက်ရှိအခြေအနေမှာလိုအပ်တဲ့အရင်မြစ်တွေနဲ့ကုန်စည်တွေကိုအတက်နိုင်ဆုံးအများဆုံးဆက်လက်ရရှိနိုင်မှာဖြစ်ပါတယ်
။ Twin Gun အခွန်ကင်းလွတ်ခွင့်ကိုလည်းအမြင့်ဆုံးတွန့်မြင့်ဆောင်ရွက်ရေးအပါအဝင်ဥရောပအာရှစီးပွားရေးတမက EAEU တွင်ကမိဖက်တွေနဲ့ပူးရဲဆောင်ရွက်ရေးကိုလည်းရုရှားအစိုးရဘက်ကကန့်လှန့်ထားတာပါ။ရုရှားဝန်ကြီးချုပ်ကအခုလိုပြောပါတယ
်။ Новый предлагаем партнёрам по Евразис повысить максимальный лимит беспошлинного
EU Европа Аша Сивае тамага တွင်ကမိတ်ဆွေတွေအနေနဲ့လဲအခွန်လွတ်တင်သွင်းကုန်စည်ကန့်သတ်ချက်ကိုအမြင့်ဆုံးတိုးမြင့်ကြဖို့အကြံပြုပါတယ်။တွင်းကုန်အခွန်ဆောင်တာမှာငွေလဲနှုန်းကိုပြင်ဆင်မှုစစ်စည်းရေးဂိတ်တွေမှာအခွန်စည်းကြတဲ့အခါစက်ကရိယာတွေနဲ့အပိုပစ္စည်းတွေအပါအဝင်စားသောက်ကုန်နဲ့ဆေးဝါးကိုအဓိကထားပြီးစားသုံးကုန်လူသုံးကုန်ပစ္စည်းတွေကိုဦးစားပေးအဖြစ်သတ်မှတ်ဖို့ပဲဖြစ်ပါတယ်။ဒါပြင်အလွန်ရေးကြီးတဲ့သွင်းကုန်များစီးရင်ပြုစုပြီးဒီကုန်စည်တွေအတွက်အခွန်စည်းကြမှုကိုလွယ်ကူရှင်းလင်းအောင်ဆောင်ရွက်ကြဖို့လည်းအကြံပြုထားပါတယ်
။ရုရှား၊ဘဲလားရုစ်၊အာမေးနီးယား၊ကဇစ်စတန်နဲ့ကာဂျစ်စတန်တို့ပါဝင်တဲ့ EAEU အဖွဲ့တွင်ကအဓိကကြတဲ့ရုရှားကိုမြန်မာဘက်ကပေါင်းစံတင်ပို့မှုရှိခဲ့ပေမဲ့မြန်မာနိုင်ငံတွင်ပေါင်းစံထုတ်လုပ်မှုအခက်အခဲတည်ယူပို့ဆောင်ရေးအခက်အခဲအပြင်ငွေကြေးပေးချေမှုတွေမှာလည်းအခက်အခဲတချို့ရှိတယ်လို့စီးပွားရေးလုပ်ငန်းရှင်ဒေါက်တာဆူထွန်းကပြောပါတယ
်။ဟုတ်ကဲ့ပေါင်းစံရုရှားကိုမပို့တာနည်းနည်း3နှစ်လောက်ရှိပြီနော
်။ဟုတ်ကဲ့
။ဟိုအများကြီးတော့မရှိတော့ဘူး။အခုဆက်ဆံတော့မရှိဘူး။ခုတော့ပြန်ဝင်ဝင်မှာပေါ့
။ဟုတ်ကဲ
့။အဲ့ဒီဘက်မှာလည်းပေါင်းစံနေထားအခုမီးပြတ်တယ်ပါညာနဲ့ဆိုတော့ကျွန်တော်တို့ကပေါင်းစံထွက်တဲ့နှုန်းကဒီလောက်မှမရဘူးရှင်။လက်ရှိပြည်တွင်းဒီဒီပတ်ဝန်းကျင်နိုင်ငံတွေပေါ့။ဒီနာရီရှိုးပါလို့လည်းတမန်ရှိနေရတယ
်ဟုတ်ကဲ့
ရုရှားကတော့ဝေးရတယ်ပါတော့ဗောနဝေးတဲ့ခါကျတော့ဟိုတော့အရင်တော့ကျွန်တော်ကပေးမန့်နေပါဂျမာကြီးကလူကြီးအများစုကတော့ငွေကိုကျွန်တော်ကလည်းလိုချင်တာဒီဘက်ကလည်းဝေးရင်းလိုချင်တာဗောကျတဲ့ဒီဥရောပနိုင်ငံကျတဲ့နိုင်ငံတွေကသူကမစီအောင်မှဝေးချေတဲ့ပုံစံ DAV ဟာမျိုးလိုချင်တာဟိုဝေးချေတဲ့အပိုင်းမှာတော့နည်းနည်းလေးခက်မှာဖြစ်တာ
ရုရှားဘက်ကတော့တရားတင်ပို့မှုနဲ့ကောက်ပဲတိနံတင်ပို့မှုကိုယာယီတက်မြစ်ထားပါတယ်EAEU ဥရောပအာရှစီးပွားရေးသမဂ္ဂအဖွဲ့ဝင်အင်းကြီးချင်းနိုင်ငံတွေထံကိုကောက်ပဲတိနှံတင်ပို့မှုကိုဇွန်လ30ရက်နေ့အထိတားမြစ်ချောင်းနဲ့တခြားတင်ပို့မှုကိုဩဂုတ်လ31ရက်နေ့အထိတားမြစ်ချောင်းညွှန်ကြားချက်ကိုရုရှားဝန်ကြီးချုပ်ကမတ်လ14ရက်နေ့တနင်္လာနေ့ထုံးကလက်မှတ်ရေးထိုးထားတာပါယူကရိန်းပေါ်ကျူးကျော်စေချောင်းတန်းခတ်ပိတ်ဆို့မှုတွေရဲ့ရိုက်ခတ်တက်ရောက်မှုကိုရှော့ချနိုင်ရေးရုရှားဘက်ကဆန်းနရိတ်ခါပြပတင်ပို့မှုကိုတိုက်မြစ်လိုက်ပြီးတဲ့နောက်ရပ်ပိုင်းအတွင်းမှာပဲကာဇက်စတန်နိုင်ငံမှာကုန်စည်နှုတ်တက်ပြီးစိုးရိမ်စိမ့်နဲ့လူအရွယ်ဝယ်ယူမှုတွေကြုံခဲ့ရပါတယ်။ EAEU ဥရောပအာရှစီးပွားရေးသမဂ္ဂအဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့ကာဇက်စတန်နိုင်ငံရဲ့သမ္မတ ခါဆန်ရူမတ်ထိုခါယက်ကစံချိန်တင်ကုန်စည်နှုန်းတက်လာနိုင်တယ်လို့ပြောဆိုခဲ့တာပ
ါ Событие в Украине привели к резкому скачку цен
ယူကရိန်းနိုင်ငံတွင်အခြေအနေတွေကြောင့်စားသောက်ကုန်စည်ဈေးနှုန်းတွေခုန်တက်သွားစေပြီးမကြခင်မှာစံချိန်ကျိုးသွားမဲ့အနေအထားရှိပါတယ
်အရေးဆိုပြည့်ပြည်အောင်စုမှာပါဝင်ခဲ့ကြတဲ့ဗဟိုအားရှက၅နိုင်ငံဟာရုရှားပို့ကုန်တွေအပေါ်မှာအဓိကအားထားနေရတာဖြစ်ပါတယ်ရုရှားနဲ့ယူကရိန်းဟာကမ္ဘာဂျုံစိုက်ပျိုးထုတ်လုပ်တင်ပို့မှုမှာလည်းအဓိကကျတဲ့နိုင်ငံတွေဖြစ်ပါတယ်ဒါအပြင် EAEU အဖွဲ့ဝင်တွေဖြစ်တဲ့ရုရှားနဲ့ဘယ်လာရုစ်တို့ဟာကမ္ဘာမှာဓာတ်ပြင်ဩဇာအဓိကထုတ်လုပ်တဲ့နိုင်ငံတွေဖြစ်ပြီးမြန်မာနိုင်ငံမှာလည်းလာမယ့်မိုးစဘာကာလအတွက်ဓာတ်ပြင်ဩဇာရရှိရေးကြိုးစားနေရတဲ့အချိန်ဖြစ်ပါတယ
်အဲ့ဒါတော့ရှိတယ်ဓာတ်ပြင်ဩဇာတော့ကျွန်တော်ကလက်ရှိယူရီးယားပေါ့နော်
ဟုတ
်ကဲ့ဒီတော့ဒီဥကဝယ်တယ်ပေါ့အခုဒီဥကပိတ်ထားတယ်ပေါ့အိတ်ဆိုးကိုသူကပိတ်ထားတယ်အဲ့တော့ကျွန်တော်တို့တိုင်းပြည်နေတဲ့ရောစဲလူနေရတော့ယူရီးယားလိုတယ်ကောင်းတွေအတွက်ဒီနေ့ကိုတန်းချင်း3သိန်းခွဲနဲ့4သိန်းတော့လိုတယ်ဟု
တ်ကဲ့
ဝါဒီမှာထုတ်လို့နေတာ3သိန်းခွဲတော်တော့ရှိတယ်ပေါ့နော်အဲတန်းချင်း2သိန်းတော့2သိန်းနဲ့1သိန်းခွဲနဲ့ဆင်လိုတယ်အဲ့ဒီဟာတော့ကျွန်တော်တို့ကအခုရေးပေါ်ရှာနေတာပေါ့နော်သူကြီးမိုးစဘာအတွက်တော့ကျင်းမှုတွေလိုတယ်ဆပ်ပိုင်ရလိုတယ်
ပေးခဲ့တာပါခင်ဗျာအခုတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ပြပေးပါအောင်မယ်ယူကရိန်းစစ်ပွဲနဲ့ပတ်သက်လို့တရုတ်နိုင်ငံမှာတရုတ်အစိုးရသဘောထားထင်ဟပ်တဲ့အကြောင်းကိုသာဦးစားပေးဖော်ပြနေကြပါတယ်တရုတ်ပြည်သူအများစုကလည်းရုရှားဘက်ကမှန်းနေဆိုတဲ့သဘောထားရှိနေကြတာကြောင့်ယူကရိန်းမှာဖြစ်နေတဲ့အခြေအနေတွေကိုသိရအောင်တရုတ်နိုင်ငံရောက်ယူကရိန်းလူမျိုးတွေစူးစမ်းနေကြပါတယ် AFP သတင်းကိုအခြေခံပြီးမဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြပေးထားပါတယ်ခင်ဗျာ
ယူကရိန်းနိုင်ငံကိုရုရှားကစစ်ဝင်တိုက်နေတဲ့အပေါ်အမေရိကန်အပအဝင်နိုင်ငံတော်တော်များများကဝေဖန်အပြစ်တင်အရေးယူတန်းခတ်နေချိန်မှာတရုတ်နိုင်ငံကတော့ရုရှားနိုင်ငံနဲ့ဆက်ဆံရေးပြတ်စရာအကြောင်းမရှိဘူးလို့အခုချိန်ထိပြောကြားပြီးရုရှားနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုဆက်လုပ်နေပါတယ်။တရုတ်နိုင်ငံတွင်ပြသတဲ့ယူကရိန်းစစ်ပွဲနဲ့ပတ်သက်တဲ့သတင်းတွေကလည်းတရုတ်အစိုးရရဲ့သဘောထားကိုထင်ဟပ်နေပါတယ်။ယူကရိန်းမှာရှိတဲ့ရုရှားလူမျိုးတွေကိုယူကရိန်းအစွန်ရောက်တွေရဲ့လက်ကနေကယ်တင်ဖို့ရုရှားကငြိမ်းချမ်းရေးအတွက်စစ်တိုက်နေတာဆိုတော့ရုရှားအစိုးရရဲ့အာဘော်တွေကတရုတ်မှာလွှမ်းမိုးနေပါတယ်။သတင်းမီဒီယာတွေထဲမှာလူမှုကွန်ရက်တွေကိုပါအကြီးအကျယ်ထိ ंछ ုပ်ထားတဲ့တရုတ်နိုင်ငံထဲမှာလူမှုကွန်ရက်သုံးသူတွေကြားရုရှားဘက်ပါသူတွေများပါတယ်။ဒါကြောင့်တရုတ်နိုင်ငံမှာရောက်နေကြတဲ့ယူကရိန်းလူမျိုးတွေကယူကရိန်းကအဖြစ်မှန်တွေကိုတရုတ်ပြည်သူတွေသိရှိအောင်လို့သတင်းမှားတွေတိုက်ဖြတ်နိုင်ဖို့စူးစမ်းနေကြပါတယ်။တရုတ်ဘာသာပြန်ယူကရိန်းလူမျိုး300လောက်ကယူကရိန်းနိုင်ငံကသတင်းတွေကိုတရုတ်လိုဘာသာပြန်ပြီးလူမှုကွန်ရက်တွေပေါ်မှာဖျက်နေကြတယ်လို့ရုရှားဘက်ကသတင်းတွေမမှန်ဘူးဆိုတာကိုလည်းထောက်ပြတင်ပြပေးနေကြပါတယ်။သူတို့ရဲ့စိတ်ပူပန်မှုတွေ၊စိတ်တော့ကရောက်မှုတွေ၊အင်အားတွေအလုံးကိုစိတ်နှစ်ပြီးတော့တရုတ်လူမျိုးတွေကြားမှာသတင်းမှန်တွေများများရောက်နိုင်အောင်လုပ်နေတယ်လို့ဘေကျင်းမြို့ကသဘာဝပတ်ဝန်းကျင်ဆိုင်ရာကုမ္ပဏီတစ်ခုမှအလုပ်လုပ်နေတဲ့လီဒီယာက AFP သတင်းဌာနကိုအခုလိုပြောကြပါတယ
်။ So the majority of people still support Russia.
ဒီနိုင်ငံမှာအများစုကရုရှားကိုထောက်ခံကြပါတယ်။တစ်ချိန်တည်းမှာပဲပြတာတဲ့သတင်းအချက်အလက်တွေကိုတရုတ်နိုင်ငံကလူအများစုမရရှိကြဘူးလို့ကျွန်မယုံကြည်ပါတယ်
။ယူကရိန်းစစ်ပွဲနဲ့ပတ်သက်လို့တရုတ်နိုင်ငံမှာလက်ဟာနေတဲ့သတင်းအချက်အလက်တွေဖြန့်နိုင်ဖို့ဆိုပြီးတော့သူတို့ရဲ့ YouTube Channel ပေါ်မှာယူကရိန်းသတင်းတွေကိုတရုတ်ဘာသာနဲ့တင်ပြနေကြတာဖြစ်ပါတယ်။ Online ပေါ်တင်တဲ့အကြောင်းအရာတွေကိုတရုတ်အစိုးရကအကြီးအကျယ်စောင့်ကြည့်စင်ဆာဖြတ်တာမို့သူတို့လည်း VPN သုံးကြော်ခွတင်ပြနေကြရပါတယ်။ယူကရိန်းတွင်အသုံးများတဲ့ mobile app အများစုကိုလည်းတရုတ်နိုင်ငံထဲမှာသုံးလို့မရပါဘူး။တရုတ်လူမှုကွန်ရက်သုံးသူတွေကြားရုရှားထောက်ခံသူတွေများတာကြောင့်လည်းတရုတ်လူမျိုးတွေအသုံးများတဲ့ WeChat မှာတရုတ်စာတမ်းထိုးပြီးတော့ video တွေတင်ပေးနေကြပါတယ်
။ We fighting for freedom, we fighting for the news, we fighting
လူလုံးမှုအတွက်ကျွန်တော်တို့တိုက်ပွဲဝင်နေတာဖြစ်ပါတယ်။သတင်းတွေအတွက်အမှန်တရားအတွက်အရေးကြီးတာကြောင့်ခုလိုတိုက်ပွဲဝင်နေရတာဖြစ်ပါတယ်။ယူကရိန်းလူမျိုးတွေရဲ့အတန်ကိုကြားစေသိစေချင်ပါတယ
်။သူကလည်းဘေကျင်းမြို့ကနည်းပညာကုမ္ပဏီတစ်ခုမှအလုပ်လုပ်နေသူဖြစ်ပါတယ်။တရုတ်နိုင်ငံမှာရုရှားအစိုးရသတင်းဌာနကသတင်းတောက်တချို့ရှိပေမဲ့ယူကရိန်းသတင်းဌာနတွေမရှိတာကအားနည်းချက်ဖြစ်တယ်လို့သူတို့ကပြောပါတယ်။ဒါကြောင့် Ukraine News ဆိုတဲ့သတင်း website ယူကရိန်းအစိုးရရဲ့ Ukraine Form သတင်း website တို့ပေါ်မှာသတင်းတွေကိုတရုတ်လိုဘာသာပြန်ဖော်ပြပေးနေကြတာဖြစ်ပါတယ်
။ We need to do something because like in China there is no official medias
တရုတ်နိုင်ငံမှာယူကရိန်းကုစားပြီးတရားဝင်သတင်းမီဒီယာမရှိတဲ့အတွက်ကျမတို့အနေနဲ့တခုခုလုပ်ဖို့လိုကိုလိုအပ်ပါတယ်။ယူကရိန်းစစ်ပွဲစပြီး၄-၅ရက်လောက်ကြာတဲ့ကယူကရိန်းအစိုးရသတင်းဌာနယူကရိန်း form website မှာသတင်းတွေကိုတရုတ်လိုဘာသာပြန်ပြီးစတင်ဖော်ပြခဲ့ပါတယ်။ယူကရိန်းသတင်းတွေဖြန့်ချီတဲ့နေရာမှာသူတို့အမိလိုက်ဖို့လိုပြီးဆိုတာသဘောပေါက်လို့ဖြစ်ပါတယ်။
တရုတ်ဘာသာနဲ့ယူကရိန်းစစ်ပွဲအကြောင်းတင်တဲ့ဗီဒီယိုတော်တော်များများတရုတ်နိုင်ငံထဲမှာ blog အလုပ်ခံရပါတယ်။ရုပ်ပြက်ဆင်းပြက်ဆိုးဆိုးဝါးဝါပုံတွေမဟုတ်ပေမဲ့ဖယ်ရှားခံရတာဖြစ်တယ်လို့သူတို့ကပြောပါတယ်။ဒါပေမဲ့သူတို့အနေနဲ့ကတော့တရုတ်နိုင်ငံထဲကလူတွေအနေနဲ့ယူကရိန်းမှာလက်တွေ့ဖြစ်နေတာတွေသိရအောင်ပြောပြနေတာသာဖြစ်ပြီးတရုတ်မီဒီယာဥပဒေတွေကိုချိုးဖောက်နေတာမဟုတ်ဘူးလို့ပြောပါတယ်
။ For us the main goal is to give a message that people shouldn't die.
လူတွေမသေးခြင်းသင့်မူအသက်မခံရသင့်မူဆိုတဲ့အချက်ကိုကျမတို့အဓိကသိစေချင်တာပါဒီမှာနိုင်ငံရေးအကြောင်းတွေပြောနေတာမဟုတ်ပါဘူးကို့အိမ်ထဲလူစင်းဝင်လာပြီးကို့မိသားစုကိုရိုက်နှက်တပ်ဖြတ်နေတာဘလို့မှမဖြစ်တဲ့ကိစ္စဖြစ်တယ်ဆိုတာကိုသိစေချင်တာပါ
သတင်းဖော်ပြမှုတွေထိန်းချုပ်တဲ့တရုတ်နိုင်ငံမှာယူကရိန်းသတင်းတွေကိုတရုတ်ပြည်သူတွေဗက်မြအောင်မသိကြဘူးလို့တရုတ်နိုင်ငံထဲမှာပညာသင်နေတဲ့ PhD ကျောင်းသူတစ်ယောက်ကလည်းပြောပါတယ
် I believe that many Chinese people were misleddue to sources russian sources
ရရှားဘက်ကလာတဲ့သတင်းချက်လက်တွေကြောင့်တရုတ်တွေအမြင်မှားနေတယ်လို့ကျွန်မယုံကြည်ပါတယ
်ယူကရိန်းသတင်းတွေကိုတရုတ်လူမျိုးတွေသိရှိအောင်လူမှုကွန်ရက်ပေါ်တင်ပေးနေကြသူတွေအနေနဲ့တရုတ်အစိုးရရဲ့ firewall နဲ့ tarsi sensor ဖြတ်မှုကိုကျော်လွှားနိုင်အောင်အားထုတ်လုပ်နေကြရပါတယ်ဒါပေမဲ့သူတို့အနေနဲ့သူတို့နိုင်ငံအတွက်လုပ်ရမယ့်တာဝန်ဖြစ်တယ်လို့ခန့်ယူထားကြပါတယ်
My position is very clear and outspoken. I speak about the war that Russia is conducting over Ukrainian civilians.
ကျမတို့ပြောစရာရှိတာပြောရမယ်လို့ပြပြတသားပဲရက်တည်ပါတယ်။ယူကရိန်းရဲ့သားပြည်သူတွေအပေါ်ရုရှားကစစ်တိုက်နေတဲ့ကိစ္စကိုသိအောင်ပြောနေပါတယ်။စစ်သားတွေကြာဆုံးတဲ့အရေးအတွက်ထက်အရက်သားပြည်သူတွေသေဆုံးနေတဲ့အရေးအတွက်ကပိုများနေတဲ့အကြောင်းကျမတို့ဆက်ပြောပြနေဦးမှာပါပဲ။
တရုတ်အစိုးရအာဘော်နဲ့ထင်ဟပ်နေတဲ့သတင်းတွေကိုသာအဓိကတင်ပြကြရတဲ့တရုတ်နိုင်ငံမှာယူကရိန်းသတင်းတင်ပြနေကြသူတချို့ကိုတရုတ်မိတ်ဆွေတငယ်ချင်းတွေကထောက်ခံအားပေးတယ်လို့ပြောပါရတယ်။တရုတ်တွေအသုံးများတဲ့ Weibo လူမှုကွန်ရက်စာမျက်နှာမှာယူကရိန်းသတင်းတရုတ်စာတမ်းထိုးဖော်ပြမှုတွေကို like လုပ်ကြတဲ့သူထောင်နဲ့ချီရှိတယ်လို့ AFP သတင်းကလည်းပြောပါရတယ်။ယူကရိန်းကိုရုရှားကျူးကျော်ဝင်တိုက်နေတဲ့စစ်ပွဲဟာသတင်းငါးပတ်ထဲမှနေကြာရှည်နေပြီဖြစ်တာမို့တရုတ်လိုဘာသာပြန်ဖော်ပြရမယ့်အကြောင်းအရာတွေအများအများရှိနေစေဖြစ်ပါတယ်။ဒါပေမဲ့တရုတ်နိုင်ငံကြောင့်ယူကရိန်းလူမျိုးတွေကတော့ယူကရိန်းသတင်းတွေပက်မြအောင်မရရှိကြတဲ့တရုတ်နိုင်ငံကသူတွေစီကိုအခုထက်ကြဲကြဲပြန့်ပြန့်သတင်းတွေရအောင်လုပ်သွားမယ်လို့ပြောကြပါတယ်ရှင်။ကျွန်မဆုမြတ်ပါပ
ါ။ပတ်စုမြတ်မွန်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြကြရတာပါခင်ဗျာ။ View American အတန်ကနေတင်းလာနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ခုဆက်ပြီးတော့တက်တန့်အောင်သတင်းလွှာကိုတင်ပြပေးပါမယ်။ကမ္ဘာတစ်လွှာကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတွေကိုမှတ်အေးသန္တာကျော်ကအစူးစီးတင်ပြပေးထားပါရခင်ဗျာ
။မင်္ဂလာပါရှင်။အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေ။ကမ္ဘာရင်ကျင်းမှုရည်စည်းမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တန့်အောင်သတင်းမှမှပြောပြပေးသွားပါမယ်။ကျမအေးသနာကျော်ပါဗြိတိရှ်ဘီယမာကြီးအဲလစ်ဇဘက်က၅လတာကာလာတွင်ပထမဆုံးဖြစ်တဲ့လူထုရှိကိုပြန်ပြီးရောက်လာခဲ့ပါတယ်။အင်္ဂါနေ့မတ်လ29ရက်နေ့ကကျင်းပတဲ့ကွယ်လွန်သူဒုက္ခမွန်မင်းသားကြီးဖိလစ်အောက်မေဘွယ်ခန္ဓာကိုတော်ဝင်မိသားစုဝင်တွေဂုံကြီးရှိနိုင်ငံအကြီးအကဲတွေနဲ့တက်ရောက်ခဲ့တာပါ။မြန်မာချင်းနဲ့နှစ်ပေါင်း80ကျော်ပေါင်းဖက်ခဲ့တဲ့ Edinburgh မြို့သားကြီးမင်းသားကြီးဖိလစ်မနစ်ကအေပီလာရမှာပဲတက်တော်တရားမပြေခင်နှစ်လလိုမှာဝင်းဆယ်ရဲတိုက်မှာကွယ်လွန်သွားခဲ့တာဖြစ်ပါတယ်။အဲ့ဒီအချိန်ကကိုဗစ်ကပ်ရေးကာလကန့်သက်မှုတွေတင်းတင်းကြပ်ကြပ်ချထားလို့မင်းသားကြီးဖိလစ်ရဲ့ဇာပတအခမ်းအနားကိုလူ30ပဲတက်ခွင့်ရခဲ့တာပါ။အင်္ဂါနေ့ကလန်ဒန်မြို့တော် Westminster ဘုရားကျောင်းမှာကျင်းပတဲ့ကျေးဇူးတော်အောက်မေဘွယ်အခမ်းအနားမှာတော့ပြေမာကြီးနဲ့အတူအင်ရှိဇန်ဝီလာမင်းသားချားလ်စ်သူ့ရဲ့သားတော်ဝီလျံနဲ့ဇနီးကိတ်ပြီးတော့သူ့ရဲ့သားတော်သမီးတော်တွေဖြစ်ပြီးတော့ပြေမာကြီးရဲ့မိတော်ဖြစ်တဲ့မင်းသားလေးဂျော့ချ်နဲ့မင်းသမီးလေးရှာလက်တခြားတော်ဝင်မိသားစုဝင်တွေသူ့ရဲ့ကလေးတွေစုံစုံညီညီတက်ရောက်လာခဲ့ကြပါတယ်။ဒါအပြင်တခြားနိုင်ငံတွေကဘုရင်တွေဘုရင်မတွေဗြိတိရှ်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်နဲ့လူထုအပြည့်အသက်900ကျော်ကွယ်လွန်သူမင်းသားကြီးဖိလစ်ကိုလာပြီးတော့ခါရောပြုသွားခဲ့ကြပါတယ်ရှင်။
ကုလသမဂ္ဂကလေးများရမွေအဖွဲ့ UNICEF ရဲ့ချစ်ကြည်ရေးတန်တမန်ဖြစ်တဲ့ဟောလိဝုဒ်နာမည်ကျော်ရုပ်ရှင်မင်းသား Orlando Bloom ဟာယူကရိန်းကိုရုရှားကိုကျူးကျော်ဝင်ရောက်ပြီးတော့တလားပြင်းနေမှာပဲယူကရိန်းကနေပြီးတော့ Moldova နိုင်ငံကိုထွက်ပြေးနေကြရတဲ့ကလေးတွေမိသားစုတွေဒီလိုမျိုးယူကရိန်းဒုက္ခသည်တွေစီတွားရောက်ပြီးတော့အားပေးစကားပြောခဲ့ပါတယ
် When we see conflict like this and you realize that it's all about the children and what their future will be and it's so uncertain because nothing is certain when
လူပတိပခါရကြုံရတဲ့အခါမှာကလေးတွေရဲ့အရေးသူတို့ရဲ့အနာဂတ်ကိုပို့ပြီးတော့ဂရုစိုက်မိပါတယ်ဘာမှတည်ဆောက်မှုမရှိတဲ့အချိန်တွေစစ်ဘေးကနေထွက်ပြေးကြရတဲ့အချိန်မှာဘာမှကိုပြောလို့မရတဲ့အချိန်တွေရင်ဆိုင်နေကြရပါတယ်လို့မော်ဒိုဗာနိုင်ငံနဲ့ယူကရိန်းနယ်စပ်ဘယ်လန်ကာနယ်ကြားကိတ်ကိုရောက်လာခဲ့တဲ့အော်လန်ဒိုဘလူးမ်ပြောသွားတာပါယူကရိန်းမှာရုရှားကျူးကျော်ဝင်ရောက်တာနဲ့ရင်ဆိုင်နေရလို့အရတားလူကြီးတန်းတဲ့ချီပြီးအုံဝင်ဆုံးခွာထွက်ပြေးကြရတာဖြစ်ပါတယ်ယူကရိန်းကနေအုံရင်ဆွန်ခွာပြေးကြရတဲ့ဒုက္ခသည်တွေကအိန္ဒိယနိုင်ငံတွေဖြစ်တဲ့ပိုလန်၊ရူမေးနီးယား၊ဆလိုဗက်ကီးယား၊ဟန်ဂေရီနဲ့မော်ဒိုဗာနိုင်ငံတွေစီကိုအများစုထွက်ပြေးရရှိကြပါတယ်။အခုအော်လန်ဒိုဘလူးမ်ကကိုစားပြုတဲ့ကုလသမဂ္ဂကလင်းများရေမုံငွေအဖွဲ့ UNICEF ကတော့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေနဲ့ကမ္ဘာတစ်လွှားကကလေးတွေဝန်ပြိုးရေးဆိုင်ရာအကူအညီတွေထောက်ပံ့ပေးအပ်နေတဲ့အဖွဲ့ဖြစ်ပါတယ်ရှင်။Took my crew to Japan, partied like Kardashians. Took my besties to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China, Taylor said that's where we find it. ဒီတက်ရောင်တွင်တော့အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းလောကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။မဟိတနာကျော် season တင်ဆက်တဲ့တက်တန်ရောင်သတင်းလောကိုနားဆင်ကြကြရတာပါခင်ဗျာ။ VOA American အတန်ကနေတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုတလဲပြောပြပေးပါအောင်မယ်ခင်ဗျာ။အမေရိကန်အစိုးရတာဝန်ရှိသူတွေနဲ့ဆွေးနွေးဖို့အတွက်အမျိုးသားညီညွတ်ရေးအစိုးရ NUG ကအစိုးရကိုယ်စားလှယ်အဖွဲ့တွေဟာဝါရှင်တန် DC ကိုတင်းငွေတွေကရောက်ရှိလာခဲ့ကြပါတယ်။ကိုယ်စားလှယ်အဖွဲ့ကိုလူ့အခွင့်အရေးဝန်ကြီးဦးအောင်မျိုးမင်းကဦးဆောင်ပြီးအဖွဲ့ဝင်အဖြစ်ဒုတိယနိုင်ငံခြားရေးဝန်ကြီးဦးမိုးစောဦးကလိုက်ပါလာပါတယ်။အမျိုးသားညီညွတ်ရေးအတိုင်ပင်ခံကောင်စီ NUCC ကချမှတ်ထားတဲ့ Federal Democracy Brainings လူသားချင်းစာနာထောက်ထားရေးအပါအဝင် NUG အစိုးရဆောင်ရွက်နေတဲ့အစီအစဉ်တွေနဲ့အမေရိကန်ကထိန်းချုပ်ထားတဲ့မြန်မာနိုင်ငံရဲ့ငွေကြေးကိစ္စတွေလည်းဆွေးနွေးမှာဖြစ်တယ်လို့ထုတ်ပြန်ချက်ကဆိုပါတယ်။ဒီအထက်မှာတရားမဝင်စစ်ကောင်စီကြောင့်ဖြစ်ပေါ်လာတဲ့လူ့အခွင့်အရေးနဲ့လူသားချင်းစာနာထောက်ထားရေးဆိုင်ရာအကြက်တဲကိစ္စတွေကိုတင်ပြတဲ့အခါဒုက္ခသည်တွေနဲ့ IDP ခေါ်ပြည်တွင်းနေရဆွန့်ခွာထွက်ပြေးကြရသူတွေရဲ့လိုအပ်ချက်တွေလည်းပါဝင်မှာဖြစ်ပါတယ်ခင်ဗျာ။ပြီးခဲ့တဲ့အင်္ဂါနေ့ကယူကရိန်းနဲ့ရုရှားတို့ဟာတူရကီနိုင်ငံအင်စတန်ဘူမြို့မှာမျက်နှာချင်းဆိုင်ဆွေးနွေးခဲ့ကြပြီးတဲ့နောက်တောက်ကြနေ့ကဗီဒီယိုနဲ့ထပ်မံဆွေးနွေးခဲ့ကြတယ်လို့ယူကရိန်းသမ္မတရုံးကပြောပါရယ်ဒုတိယအဆင့်မှာနိုင်ငံနိုင်ငံသားရေးဝန်ကြီးတွေတွေ့ဆုံဆွေးနွေးနိုင်ရေးအတွက်လိုအပ်တာတွေကိုလှုပ်ဆောင်နေတယ်လို့တူရကီနိုင်ငံသားရေးဝန်ကြီးမေဗလုကျိုးရှုလိုကကြာတာပတိနေ့ကရုပ်မြင်သံကြားအင်တာဗျူးတစ်ခုမှာပြောကြားခဲ့ပါရယ်ခင်ဗျာပိုလန်နဲ့ရိုမေးနီးယားနိုင်ငံတို့ဟာယူကရိန်းဒုက္ခသည်တွေကိုခလုံးနေထိုင်လို့ရအောင်ဖန်တီးပေးနေကြပါတယ်ဒုက္ခသည်6သိန်း2000ခွဲကျော်ဟာပိုလန်နိုင်ငံအတိအမှတ်ပြုနေထိုင်ခွင့်ကပ်ပြားတွေရရှိကြပြီးနိုင်ငံတော်ကပေးတဲ့ဝန်ဆောင်မှုတွေကိုအခမဲ့ရရှိကြပါတယ်နေစရာ၊ကျန်းမာရေး၊စောင့်ရှောက်မှု၊ပညာရေးနဲ့တခြားလူမှုဝန်ဆောင်မှုတွေကိုပိုလန်နိုင်ငံကအခမဲ့ပေးနေပါတယ်ခင်ဗျာအမေရိကန်ပြည်ထောင်စု Las Vegas မြို့မှာတင်းငွေနေ့ကကျင်းပတဲ့64ကြိမ်မြောက် Grammy ဆုပေးပွဲမှာဘက်ဆောင်အမှုပညာရှင် John Batiste နဲ့ Cell Sonic အဖွဲ့တို့ကဒီနေ့အတွက်အကောင်းဆုံးတေးဓာတ်ပြဆုတွေအသီးသီးရရှိသွားကြပါတယ်။အဆိုတော့ Bruno Mars နဲ့ Anderson တို့နှစ်ဦးပါတဲ့ Cell Sonic အဖွဲ့ကတော့1990ခုနှစ်ကရေပန်းစားတဲ့ဂီတနဲ့ဆက်ဆိုထားတဲ့ Leave the Door Open တဲ့ Grammy ဆုရရှိခဲ့ကြပါတယ်ခင်ဗျာ။ဒီကနေ့အတွက်သတင်းအကျဉ်းချုပ်ကတော့ဒီလောက်ပါပဲ။VOA American အတန်ကနေတင်းလင်းလာနေညပိုင်းအစီအစဉ်တွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရမှုကတော့မတ်ဆုမွန်ဖြစ်ပြီးစက်ပိုင်းနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nelson Lopes နဲ့ PJ Elliot တို့ဖြစ်ကြပါတယ်ခင်ဗျာကျွန်တော်ကတော့ဇောင်းဝလိုက်ပါ VOE ကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ခတ်သိမ်းကင်းဝေးပြီးတော့လူဝင်ဆန္ဒတွေအမြန်ဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.